Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ3ရက်ကြာသပတေးညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီကနေ့ညအစည်းအဝေးမူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြီးညမှာပါကယ်လီဖိုးနီးယားမှာဗိုလ်ဒူးနေတဲ့နှပစ်ခတ်မှုတန်ရာရှိသူတွေဘယ်သူတွေဆိုတာရဲကပြောလိုက်ပါပြီအမေရိကန်ဆိုရအချက်လက်တွေကိုအင်တာနက်ကနေခိုးယူတာတရုတ်ဟက်ကာတွေလက်ချက်ဆိုတာတရုတ်ဘက်ကပထမဆုံးအကြေဝန်ခံလိုက်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌ2ဦးကိုဆွစ်ဇာလန်မှာဖမ်းလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်နိုင်ငံရေးဆွေးနွေးပွဲမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲနေပြီဆိုတာနဲ့ပတ်သက်လို့
ဒီမှာလာ9ရက်နေ့မှာအပြည်စီမှာလုပ်မယ်ဒီ talking meeting ပေါ့ဒီမူပေါင်းဆိုင်ရာရေးဆွဲရေးကော်မတီကိုပြန်ပြီးတင်ပြပါမယ်အဲ့ဒါပြီးရင်တော့သူတို့ဘက်က
မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအရာရှိဦးလမောင်ရွှေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ကလေးသူငယ်တွေအိမ်ကျုံဖြစ်ခိုင်းစေခံရတဲ့ကိစ္စနဲ့ဥပဒေပြဋ္ဌာန်းချက်အကြောင်းရှမ်းပြည်တိုက်ပွဲတွေကြောင့်ဒုက္ခသည်တွေနေရပြန်ဖို့လုံခြုံမှုမရှိသေးတဲ့အကြောင်းနဲ့ကြောက်ဖြူအထူးစီးပွားရေးစုံစီမံကိန်းအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပစ်ခတ်ခဲ့တယ်လို့တန်ရရှိသူနှုတ်ဦးဟာဘဲသူလေးဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းဒဏ်ရာရပါတယ်။တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆာယက်ဖာရုခ်နဲ့အသက်28နှစ်အရွယ်ထက်ရှ်ဖင်းမာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲတပ်ဖွဲ့အကြီးအကဲဂျာရော့ဘော်ဂွန်ကဒေသစံတော်ချိန်ဗိုလ်ဒူးနေညမှာဆန်ဘာနာဒီနိုမြို့မှာပြောပါတယ်။အစောပိုင်းမှာကလေးကဖာရုခ်ကိုတန်ရာရှိသူတို့အဖြစ်သတင်းဌာနအများပြကပြောထားကြတာပါ။သူတို့နှစ်ဦးဟာလက်ထပ်ထားတာဒါမှမဟုတ်စစ်ဆက်ထားသူတွေဖြစ်တယ်လို့ဘော်ဂွန်ကပြောပါတယ်။သူတို့နှစ်ဦးဟာလက်ထပ်ထားပြီးကလေးတယောက်ရှိတယ်ဆိုတာကို AP သတင်းဌာနကရော Los Angeles Times သတင်းစာကပါဖော်ပြပါတယ်။ဖာရုခ်ကဆန်ဘာနာဒီနိုကောင်တီကျန်းမာရေးဌာနကဝန်ထမ်းတဦးဖြစ်တယ်ဆိုတော့အစောပိုင်းသတင်းတွေကိုလည်းရဲတပ်ဖွဲ့အကြီးအကဲဘော်ဂွန်ကအတည်ပြုပါတယ်။အဲ့ဒီကျန်းမာရေးဌာနဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာမသွမ်းမစွမ်းသူတွေအတွက်ဝန်ဆောင်မှုပေးနေတဲ့ဌာနပါ။ဖာရုခ်ဟာဒေသဆိုင်ရာဌာနကဝင်းတခုထဲမှာလုပ်နေတဲ့ခရစ်မတ်ပွဲကနေဒေါသတကြီးနဲ့ထွက်သွားပြီးတိုက်ခိုက်ရေးရိုင်ဖယ်တနတ်တွေဆမ်မီအော်တိုမက်တစ်တနတ်တွေယူပြီးတော့မာလစ်နဲ့အတူပြန်ရောက်သွားတာပါ။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဖာရုခ်နဲ့မာလစ်တို့ကိုအနာကရက်လန့်စ်မြို့မှာရဲကခြေရခံမိပါတယ်။အဲဒီနောက်သူတို့ကားနောက်ကိုရဲတွေကလိုက်ဖမ်းပြီးအပြန်အလှန်ပြစ်ခတ်ကြပြီးတဲ့နောက်ဖာရုခ်နဲ့မာလစ်တို့နှစ်ယောက်စလုံးသေဆုံးသွားပါတယ်။ရဲတပ်ဖွဲ့ဝင်တို့ဒဏ်ရာရပေမဲ့အသက်အန္တရာယ်တော့မဆိုးရင်ရပါဘူး။
အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့အသေးစိတ်ကိစ္စတွေအပေါ်ဆက်ပြီးလုတ်ကင်နေထုံးပါပဲ။အစောပိုင်းကခံမှန်းထားတဲ့တပ်ဖွဲ့ဝင်အရေးအတွက်အစအီရတ်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့ထဲမှာအဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာပြီးနောက်တင်မှာပဲတာဝန်ရှိသူတွေကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အထူးတပ်ဖွဲ့ရဲ့အဓိကလုပ်ငန်းကနောက်ထပ်စစ်စင်ရေးတွေလှုပ်ဆောင်နိုင်စေမဲ့အသုံးဝင်တဲ့သတင်းအချက်လက်တွေကိုရရှိရေး ISIS စစ်သွေးကြအဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းကိုရှာဖွေဖမ်းဆီးရေးလို့ဖြစ်ပါတယ
်။ဆီးရီးယားမှာပြည်ထောင်စစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်လိုက်ပါပြီ။ ISIS စစ်သွေးကြအဖွဲ့ကိုနှိမ်နင်းဖို့တိုးချက်မဟာဗျူဟာတရက်ကိုပြည်တွင်လွှတ်တော်အမတ်တွေအတည်ပြုပြီးနိုင်ငံပိုင်းအတွင်းမှာပဲစတိုက်တာပါ။ပြည်တွင်တော်ဝင်လေတပ်ဖွဲ့ကတော်နီဒိုတိုက်လေယာဉ်တွေဟာ Cyprus နိုင်ငံမှာရှိတဲ့ British လေတပ်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြစ်မှတ်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘေးရန်ကင်းကင်းပြန်လာကြတယ်လို့ British ကာကွယ်ရေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ်။ IS တွေထိန်းချုပ်ထားတဲ့အူမာရေနံရင်းတွေကိုပြစ်မှတ်ထားပြီးဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလဒ်နဲ့ပတ်သက်တာတွေကိုတော့မပြောထားပါဘူး။လေကြောင်းတိုက်ခိုက်မှုတွေကိုအခြေစိုက်ပြီးစာလုပ်တဲ့အဲ့ဒီ Cyprus နိုင်ငံ Acrotiri လေတဲ့စခန်းကိုနောက်ထပ်စစ်လေယာဉ်တွေထပ်ပို့နေတယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနကပြောတာကြောင့်အဲ့ဒီမှာတိုက်လေယာဉ်အင်အားနှစ်ဆတိုးသွားမှာပါ။ Syria က IS စစ်သွေးကြောအဖွဲ့ကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်ဖို့ပြည်တွင်ဝန်ကြီးချုပ် David Cameron ကပန်ကြားတဲ့ပေါ်ဗြိတိသျှလွှတ်တော်မှာ10နာရီကြာညှင်းခုန်ဆွေးနွေးပြီးတဲ့နောက်ထောက်ခံမဲ369မဲ၊ကန့်ကွက်မဲ223မဲနဲ့မနေ့ကအတည်ပြုပေးလိုက်တာပါ။IS အကြံဖက်အဖွဲ့ဟာကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်တာကြောင့်ကမ္ဘာလုံးရဲ့လူဆောင်ချက်နဲ့နှိမ့်နေရမှာဖြစ်တယ်လို့ဆိုပြီးပြည်ထောင်ငံရဲ့ဆိုဗီယက်ချက်ကိုအမေရိကန်သမ္မတဘရာကိုဘားမားကလည်းကြိုဆိုပါတယ
်။ Syria ကအစွန်းရောက်ဝါရကိုတိုက်ခိုက်တာမှာနိုင်ငံတကာကပုံပြီးပူးပေါင်းဆောင်ရွက်ကြဖို့ Russia သမ္မတ Vladimir Putin ကနှိုးဆော်လိုက်ပါတယ်။နှစ်ပတ်လည်နိုင်ငံအခြေပြမင်းကိုနဲ့မှာ Mr. Putin ကအဲ့ဒီလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။ တူရကီဟာ IS အစွန်းရောက်အုပ်စုစည်းကနေရေနံဝယ်နေတယ်လို့လဲရုရှားလွှတ်တော်မှပြောတဲ့မင်းကွန်းနဲ့မစ္စတာပူတင်ကထပ်ပြီးတော့ဆွဆွဲသွားပါတယ်ပြီးခဲ့တဲ့လကဆီးရီးယားနယ်စပ်နားမှာရုရှားစစ်လေယာဉ်တစ်စင်းကိုတူရကီကပစ်ချခဲ့ပြီးတဲ့နောက်ရုရှားနဲ့တူရကီကြားဆက်ဆံရေးတင်းမာနေပါတယ်။ရုရှားကသူ့ရဲ့မဟာမိတ်ဆီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကိုကူညီပံ့ပိုးဖို့ဆီးရီးယားမှာလေကြောင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဂျာတာပရိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်စူရရဲ့သတင်းချက်လက်တွေကိုအင်တာနက်ကနေခိုးယူတာဟာတရုတ်ဟက်ကာတွေရဲ့လက်ချက်ဆိုတာကိုတရုတ်ကပထမဆုံးအကြိမ်ဖြစ်ဝန်ခံလိုက်ပါတယ်။ဒါပေမဲ့အစိုးရကကူညီထောက်ပံ့နေလို့ရမဟုတ်ဘူးလို့တော့ညင်ပါတယ်။ဝါရှင်တန်မြို့တော်မှာဒီသတင်းပတ်တွင်လုတ်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေအတွင်းပြောဆိုကြတဲ့အကြောင်းအရာမျိုးမျိုးတွေမှာဒီဖြစ်ရပ်နဲ့ပတ်သက်လို့လည်းပါဝင်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရုတ်နိုင်ငံပိုင်ဆင်ဝါသတင်းအေဂျင်စီကထုတ်တဲ့သတင်းမှာတော့အဲလိုဝန်ခံလိုက်တဲ့အချက်ကိုအထူးအလေးပေးပြီးတော့ဖော်ပြထားပါတယ်။ဒါပေမဲ့ဟက်ကာတွေရဲ့အသေးစိတ်အချက်လက်တွေနဲ့သူတို့ကိုဖမ်းဆီးထားသလားဆိုတာတွေကိုတော့ထုတ်မပြောထားပါဘူး။စုံစမ်းစစ်ဆေးမှုအရာအခုအင်တာနက်ဆိုင်ဘာဖောက်ထွင်းခွင့်ယူသူတွေဟာအမေရိကန်တို့အရင်ကတန်လျာရှိတယ်လို့ပြောထားတဲ့နိုင်ငံကထောက်ခံပေးထားတဲ့ဆိုင်ဘာတိုက်ခိုက်မှုဆိုတာတဲ့ပြစ်မှုကျူးလွန်မှုပဲဖြစ်ပါတယ်လို့ဆင်ဝါသတင်းကဖော်ပြပါတယ်။တရုတ်သမ္မတရှီဂျင်ပင်ဝါရှင်တန်မြို့တော်ကိုပြီးခဲ့တဲ့စက်တင်ဘာလအတွင်းကမလာခင်လေးအတွင်းမှာပဲစိုက်ဘာတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတရုတ်ကလူ9ယောက်ကိုဖမ်းထားတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့မှာဝါရှင်တန်ပို့သတင်းစာကရေးပါတယ်။ဘယ်သူတွေဖမ်းဆီးခံထားရတယ်လဲဆိုတာနဲ့အဖမ်းခံထားရသူတွေဟာတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းဝါရှင်တန်ပို့သတင်းစာကဖော်ပြပါတယ်။အမေရိကန်အစိုးရရဲ့ဝန်ထမ်းရေးဌာန Office of Personnel Management ရဲ့ Computer စနစ်စိုက်ဘာဖောက်ထွင်းတိုက်ခိုက်ခံရတာကြောင့်အမေရိကန်အစိုးရရဲ့လက်ရှိဝန်ထမ်းနဲ့ဝန်ထမ်းဟောင်း22တန်းလောက်ရဲ့ပို့ကိုရေးအချက်လက်တွေအလုရှောက်လာတွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့အချက်လက်တွေပေါက်ကြားခဲ့တာဖြစ်ပါတယ်
။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA တာဝန်ရှိသူတွေကိုဖမ်းဆီးတဲ့ဒီကနေ့နောက်ဆုံးဖြစ်ရမှာ FIFA ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ Alfredo Howard နဲ့ Juan Angel Nafoto ကိုဖမ်းဆီးလိုက်တယ်ဆိုပြီးဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ Zurich မြို့မှာရဲတပ်ဖွဲ့ကစစ်ဆေးခြင်းအတွင်းသူတို့ကိုအမေရိကန်ပြည်တော်စုလက်ထက်လွှဲပြောင်းမှာကိုနှစ်ယောက်စလုံးကကန့်ကွက်တယ်လို့ဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ Honduras နိုင်ငံသား Hawit ဟာမြောက်အမေရိကဗဟိုအမေရိကနဲ့ Caribbean ဒေသတွေဆိုင်ရာ CONCACAF ဘောလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ Paraguay နိုင်ငံသား Juan Angel Nafoto ကတော့တောင်အမေရိကဘောလုံးအဖွဲ့ချုပ် CONMEBOL ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။FIFA ရဲ့လက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးသူတို့နှစ်ယောက်ကိုဖမ်းပေးဖို့အမေရိကန်အာဏာပိုင်တွေကအကြောင်းကြားခဲ့တာဖြစ်ပါတယ်။မီလာကပထမအကြိမ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့ Zurich မြို့ကဟိုတယ်တစ်ခုမှာပဲဖမ်းဆီးမှုတချို့ကိုလုပ်ခဲ့ပါတယ်။ Bo Oleg Hotel မှာအခုနောက်ဆုံးဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်လူပေါင်းတဒါဇင်ကျော်ဆွဲချက်တွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ New York Times သတင်းစာကဒီကနေ့အရင်ဆုံးဖော်ပြပါတယ်။အဖမ်းခံရတဲ့ FIFA တာဝန်ရှိသူအများအပြားဟာတောင်အမေရိကနဲ့ဗဟိုအမေရိကနိုင်ငံတွေကဖြစ်ပြီးတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေမဲခွာချမှုလိမ်လည်မှုတွေမှာပါဝင်ပတ်သက်ထားတယ်လို့တန်မြရှိတဲ့အကြောင်း The Times စာဆောင်ကရေးသားပါတယ်
။နှစ်ဖက်တင်းမာနေတာတွေကိုလျှော့ချပြီးယူကရိန်းမှာပြစ်ခတ်ရဆဲရေးကိုပြန်လုပ်ကြဖို့ရုရှားနဲ့ယူကရိန်းတို့အတူတကွလုပ်ကံရမယ်လို့အမေရိကနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဥရောပနိုင်ငံသားဝန်ကြီးတစုကိုပြောဆိုပါတယ်။ဆာဗီယာနိုင်ငံဘဲဂိတ်မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဝန်ကြီးအဆင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာဝန်ကြီးကယ်ရီကဒီကနေ့အဲ့ဒီလိုပြောတာပါ။ယူကရိန်းရှေ့ပိုင်းကရုရှားတပ်ဖွဲ့တွေကိုယူသိမ်းပြီးစစ်တမ်းသင့်ဒွန်ဘတ်စ်ဒေသကို OSCE လေ့လာသူတွေအကန့်အသတ်မရှိဝင်ဝင်ပြုပြီးတော့ရုရှားကကူညီလှုပ်ဆောင်တင်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ OSCE အဖွဲ့ရဲ့နှစ်40ကြာတက်တန်းတွင်တိုးတက်မှုအများအပြားရထားပြီးမဲ့လုံဆရာတွေကလည်းရှိနေသေးတယ်လို့မစ္စတာကယ်ရီကပြောပါတယ်။လက်နက်ကင်တပ်ဖွဲ့တွေအကြားတရင်အချက်လက်ဖလှယ်တာကိုတုံ့ပြန်မှုလူခွင့်ရေးကိုကောက်ွယ်ပြီးသဘောထားအမြင်ကွဲပြားသူတွေအပေါ်သီးမခံတာမျိုးပပျောက်ဖို့ OSCE အဖွဲ့ဝင်တွေပုံပြီးအလုပ်လုပ်ကြရမယ်လို့ Mr. Kerry ကပြောပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တရင်မီဒီယာတွေအပေါ်ကန့်တတ်တဲ့နိုင်ငံတွေတိတ်များလွန်းနေတယ်လို့ဝန်ကြီး Kerry ကဆိုပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးကိုနှိပ်ကွတာတရင်သမားတွေသူတို့အလုပ်ကိုမလုပ်နိုင်အောင်တားဆီးတာဒါမှမဟုတ်နိုင်ငံရေးအကြသဘောထားကွဲသူတွေကိုဖိနှိပ်တာတွေအတွက်ဘယ်လိုအကြောင်းပြချက်မျိုးမှမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
။ပ ဘရာဇီးလ်သမ္မတဒီလ်မာရော့ဆော့ဖ်ကိုဆွဆွဲပစ်တင်ဖို့ဘရာဇီးလ်လွှတ်တော်ကပြင်ဆင်နေပါတယ်။ရော့ဆော့ဖ်ရဲ့အစိုးရဟာဒီနှစ်အတွက်ဘဏ္ဍာငွေချေတာဝန်ခံမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးဆွဆွဲပစ်တင်တဲ့လုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်နေပြီလို့ဘရာဇီးအောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။သူအနေနဲ့မတမာတဲ့ငွေချေရယူထားတာမျိုးဒါမှမဟုတ်တခုခုအမှားအယွင်းလုပ်ထားတာမျိုးမရှိဘူးလို့သမ္မတကတော့ပြောဆိုထားပါတယ်။ဆွဆွဲဖြစ်တင်ဖို့ပန်းကြားချက်အတိုင်းလှုပ်ဆောင်ဖို့တင့်မတင့်ဆိုတာကိုနိုင်ငံရေးပါတီအလုံးကအဖွဲ့ဝင်တွေပါဝင်တဲ့အထူးကော်မတီကဆုံးဖြတ်မှာဖြစ်ပါတယ်။အဲ့ဒီနောက်သမ္မတကိုယာရုကနေဆိုင်းငံ့ဖို့အောက်လွှတ်တော်အမှတ်342ယောက်ဒါမှမဟုတ်သုံးဖုံနှစ်ဖုံရဲ့ထောက်ခံမယ်လိုအပ်ပါတယ်။တခါရက်ပေါင်း90အတွင်းအထက်လွှတ်တော်ကစစ်ဆေးကြားနာရအောင်မှလည်းဖြစ်ပါတယ်။ဆွဆွဲပြစ်တင်ရေးအတွက်ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။အမေရိကန်ပြည်တော်စုကအထူးလူညုံရေးတပ်ဖွဲ့ဟာအသုံးစရိတ်ဖြတ်တောက်ခံရတာစနစ်ပိုင်းစီမံခန့်ခွဲမှုလွဲကျော်တာနဲ့ရော်နယ်လာနေတဲ့တပ်ဖွဲ့ဝင်အင်အားမှစီကံပိုင်းနှိမ့်ကြတာတွေနှစ်ပေါင်းများစွာဖြစ်ပြီးတဲ့နောက်အကြက်တဲဆိုင်နေတဲ့ဌာနတစ်ခုအဖြစ်အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အစီအစဉ်အသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။ကြီးကြပ်ရေးနဲ့အစိုးရပြုပြင်ပြောင်းလဲရေးဆိုင်ရာအောက်လွှတ်တော်ကော်မတီကအချိန်ယူစုံစမ်းစစ်ဆေးပြီးတဲ့နောက်အခုအစီအစဉ်ခံစာထွက်လာတာပါ။အထူးလူညုံရေးတပ်ဖွဲ့ဟာသမ္မတဒုတိယသမ္မတနဲ့သူတို့ရဲ့မိသားစုဝင်တွေကိုအကောက်အွယ်ပေးရတဲ့လူညုံရေးအဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ထဲမှာစိတ်မသက်မသာဖြစ်ဖွယ်အရှုပ်တော်ပုံတွေလူညုံရေးစီးကျိုးပေါက်တာတွေအတော်များများဖြစ်ပြီးတဲ့နောက်အောက်လွှတ်တော်ကော်မတီကစုံစမ်းစစ်ဆေးတာပါ။အစီအစဉ်ခံစာထဲမှာလူညုံရေးစီးကျိုးပေါက်တဲ့ဖြစ်ရပ်အတော်များများကိုဖော်ပြထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့တင်းတွေကိုကိုကျွကျွသိနေမှသိနေထိုက်လို့ကြေညာပေးခဲ့တာပါခုတော့တင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရင်ဦးဆုံးကြားမှာကတော့ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား800ကျော်ကိုလွှဲပြောင်းပေးခဲ့တဲ့နောက်အခုခါမှာအယောက်30လောက်သာကျန်ရှိတော့ကြောင်းလာဝကဦးစည်းဌာနကတာဝန်ရှိသူကပြောပါတယ်ဒီတင်းကိုတော့ VOA မြန်မာပိုင်းတင်းတော်ကိုမိုးစောတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီနှစ်နှစ်လယ်ပိုင်းကရခိုင်ပြည်နယ် AR နဲ့တနင်္သာရီတိုင်းဒေသကြီးတွေအတွင်းကဖမ်းဆီးရမိတဲ့လှေစည်းပြေးတွေကိုရခိုင်ပြည်နယ်တောင်ပြိုလက်ဝဲမြို့မှာထိန်းသိမ်းထားရကဘင်္ဂလားဒေ့ရှ်နိုင်ငံသားအဖြစ်စီစစ်အတည်ပြုနိုင်သူတွေကိုအတုတ်လိုက်ပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒီလိုလွှဲပြောင်းပေးတာကိုဇွန်လ3ပိုင်းကစတင်ခဲ့ရမှာအခုဆိုရင်30လောက်သာကျန်ရှိတော့ကြောင်းမောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစည်းဌာနဒုညွှန်ကြားရေးမှူးဦးစောနိုင်ကပြောပါတယ်
။ဟုတ်တယ်ဆက်ရှော့ပဲရှိတော့တယ်ကတော့ကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့သူဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီမြန်မာနိုင်ငံသားရဲ့ဝင်ကာလာနှစ်ခုသူတို့ချင်းဆက်သွယ်ပြီးမှကျွန်တော်တို့ကဟိုအောက်ကနေလွှဲပြောင်းပေးရတယ်မတည့်ရ48ရောက်ပါမယ်အားလုံးကျွန်တော်တို့လွှဲပြောင်းတော့989
ဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအတုပ်အဖြစ်လူ48ယောက်လွှဲပြောင်းပေးခဲ့တာဖြစ်ပြီး6လအတွင်းမှာလူ989ယောက်ကို9ကြိမ်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းရမှာတော့ကြီးမားတဲ့အခက်အခဲမရှိဘူးလို့လည်းပြောပါတယ်
။ဟိုခက်ခဲမရှိပါဘူးကွာကျွန်တော်တို့ဒီကနိုင်ငံဘုံညာပြီးဆောင်ရတာဖြစ်တဲ့တွေ့လေခက်ခဲတားကြီးခက်ခဲတော့မရှိပါဘူးကွာ
။လေစည်းပြေးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်တော်အနီးမှာ200ကျော် AR တိုင်းဒေသကြီးဖျာပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့ရကစစ်ဆေးပြီးတဲ့နောက်မောင်တော်ခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုဖမ်းဆီးရမိသူတွေထဲမှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တချို့လည်းပါဝင်ခဲ့ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့ထိုင်းမြန်မာနယ်စပ်ဒေသဘက်မှာလည်းတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီ16ယောက်ကိုကရင်ပြည်နယ်တင်ကန်းညီနောင်မှာဖမ်းဆီးရမိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတင်ကန်းညီနောင်ရဲစခန်းကတာဝန်ရှိသူတဦးကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောဆိုပါတယ်
အဲ့ဘင်္ဂလားဒေ့ရှ်ရောမဟုတ်သူတို့ကဝင်နေလေတကူပဲလာတာတကူကူပဲလာတာကျွန်တော်တို့ကဖမ်းတာပေါ့လာဝကဖမ်းတာထောက်တာတော့မပါဘူးကဘာအထောက်တာပြသူကဘင်္ဂလားဒေ့ရှ်ရောမဟုတ်လမ်းဝင်းမှာနေတဲ့ကွက်ပဲဒီနေ့တော့သူတို့ကရုံးလို့ရှိတယ်ဆရာရုံးမှာလာဝကနေဝင်နေတယ်လို့ပြီးတိုင်းလားလာဝကနေ
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတော့ပွင်လင်းရာသီရောက်ပြီးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာအစိုးရကဘင်္ဂလီလို့ခေါ်ဆိုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံဘက်ကိုတရားမဝင်တွားရောက်လေးရှိပါတယ်။ဒီလိုတွားရောက်သူတွေဟာအရှေ့တောင်အာရှဒေသမှာရှိတဲ့လူမောင်ခိုဂိုင်းတွေရဲ့တားကောင်ဖြစ်ရတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကထောက်ပြထားပါတယ်။
ကိုမိုးဇော်တင်ပြဖို့ကြဲဖြစ်ပါတယ်ခုဆက်လက်ပြီးတော့2016ခုနှစ်ဇန်နဝါရီလလယ်မှာကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုရေးဆွဲနေပြီဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကြီးတန်းရာရှိဦးလာမောင်ရွှေကပြောပါတယ်မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့တတိယ မြောင်နယ်ဖြစ်နေမူဂျန်းရေးဆွဲနေတာလည်းဖြစ်ပါတယ်ဒီအကြောင်းကိုအောင်ကတင်ပြပေးမှာပါ
မြန်မာငင်းငင်းစင်တာမှာပြည်ထောင်စုငင်းငင်းဆွေးနွေးမှုပူရက်ကော်မတီ UPDJC မှာပါဝင်တဲ့နိုင်ငံတော်အစိုးရအဖွဲ့တိုင်းဒေသလည်းနိုင်ငံစုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကနေကိုယ်စားလှယ်၃စီပါဝင်တဲ့အဖွဲ့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ၁ရက်နေ့ကတည်းကရေးဆွဲနေတာပါဒီလလယ်မှာနေပြီးတော့မှကျင်းပဖို့ရှိနေတဲ့အစည်းအဝေးကြရင်တော့ဒီမူကြမ်းကိုအတည်ပြုသွားနိုင်ဖို့ဆောင်ရွက်နေတယ်လို့မြန်မာငင်းငင်းစင်တာကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ
်2013ခုနှစ်ဆာပြီးတော့ဆွေးနွေးစဉ်ခါလေးကလက်မှတ်ရေးထိုးပြီးစပောင်း30 60 90ဆိုတာကိုလက်မှတ်ခဲ့တယ်အခုလက်မှတ်ထိုးတဲ့2015အောက်တိုဘာ15ရက်နေ့ဒီတွက်ဇန်နဝါရီလ13-14လောက်မှာ90ပြည့်နေခဲ့တာဒါကြောင့်မလို့အဲ့ဒီမှာအငွေဆွေးနွေးပွဲတွေစတင်နေကိုပြင်ဆင်နေရပါဒီမူပေါင်းရေးဆွဲသူတွေကဒီနေ့ဆိုရင်အားလုံးမိဘလောက်ကိုကျွန်တော်တို့ပြန်ပြီးတော့ရေးပြီးပါပြီကောင်းလာမယ်ဒီကမလ9ရက်နေ့မှာ ABC မှာလုပ်မယ်ဒီ talking meeting ပေါ့လေပုံပေါ်ဆိုင်ရာရေးဆွဲရေးကော်မတီကိုပြင်ပြပါမယ်အဲ့ဒါပြီးရင်တော့သူတို့ဘက်ကနေပြီးတော့ကောင်းစီစစ်ပြီးတော့ကျွန်တော်ပြင်ဆင်တာရှိရင်ပြင်ဆင်ပြီးတော့ဒီကမလလည်းလောက်မှာဒီကမလုပ်မယ်အစီအလေးမှာကောင်းအတည်ပြုဖို့တော့တုံးနေပါဗျာ
လွန်ခဲ့တဲ့အော်တိုဘာလလယ်တုန်းကနေပြည်တော်မှာသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ ABSDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိတာကြောင့်ဒီသဘောတူညီချက်ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတော့လာမယ့်နိုင်ငံရေးဆွေးနွေးပွဲမှာ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့ဒီအဖွဲ့တွေကပါဝင်နိုင်ကြမှာပါလား။ဦးလာမောင်ရွှေက
ကျွန်တော်တို့သက်ဆိုင်တဲ့ဒီကောင်းဆောင်နေဆက်တော်ပြည်နယ်မှာပေါ့လေကျွန်တော်တို့တာဝန်ရတော့ဒီဟိုဒရော့တာတွေဖြစ်တဲ့အတွက်ဒီ SCA ရဲ့မူဝေါင်းထဲမှာ SCA ဘောဒူညီချက်ထဲမှာပြန်ပြီးတော့ရေးရဖြစ်တယ်အဲ့တော့ဒီဟာပြီးသွားမှပဲလုပ်မယ်ဆွေးနွေးပွဲမူဝေါင်းကြီးမှာလုပ်ရအောင်အဲ့တော့လက်မှတ်ထိုးထားတဲ့သူတွေပါဝင်တယ်ပေါ့တော့ကောင်းဆောင်ဆက်ပြီးတော့ကျွန်တော်တို့ရှင်းလင်းမှုတော့တော်ပါသေးတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ် NCA လက်မှတ်ရေးထိုးပွဲကိုရွေးကောက်ပွဲမှာလက်ရှိအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့တက်ရောက်ခဲ့ခြင်းမရှိပါဘူးအချင်းချင်းကြားစိတ်ဝမ်းကွဲမှုတွေရှောင်ရှားဖို့နဲ့ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးတဲ့အခြေအနေမျိုးကနေရှောင်ရှားနိုင်အောင်ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားတာပါမကြခင်မှာ NLD ပါတီကအစိုးရဖွဲ့ပြီးနိုင်ငံတော်ဝန်တွေကိုလက်ပြောင်းရယူမှာဖြစ်တဲ့အတွက်အခုဒီ MPC ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘယ်လိုပုံစံမျိုးဆက်လုပ်ကင်သွားမလဲဆိုတာကိုလည်းဦးလာမောင်ရွှေကအခုလိုရှင်းပြပါရစေ
။ MPC မှာနှစ်ပိုင်းပါပါတယ်။တစ်ပိုင်းကတော့ဝင်းကြီးဦးအောင်မင်းတို့ပါဝင်ဝင်းကြီးတို့ဝင်းကြီးစပုံးပါပါတယ်။သူတို့ကတော့ဦးဆောင်ဖွဲ့ရှိပါတယ်။အခြားပိုင်းကတော့ပြည်သာရှင်တွေနဲ့ဒီပြည်ပြည်တွေပါတဲ့အပိုင်းပါပဲ။အဲ့တော့ဒါတော့ဒီကကျွန်တော်တို့တမောက်ဦးသိန်းစင်အစိုးရလက်ထက်မှာဖွဲ့စည်းပြီးတော့ဆောင်ရွက်ချတာဖြစ်တဲ့အတွက်တမောက်ဦးသိန်းစင်အစိုးရရဲ့စတမ်းပြီးရင်တော့လည်းနောက်ကိစ္စကတော့ဒါတော့နောက်အစိုးရနဲ့ဆက်ပြီးတော့ဒါတော့ဆိုင်တဲ့အနေအထားပါပဲ
နိုင်ငံတော်အစိုးရအစုအဖွဲ့ကဗိုလ်ချုပ်မြင့်နွယ်ဦးလှမောင်ရွှေနဲ့ဒေါက်တာကျော်ရင်လိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအစုအဖွဲ့ကဒေါက်တာစလိုင်းလျံမုံစာကောင်းရဲဘော်မျိုးဝင်းနဲ့ပုံမူကြီးစောကျော်ညွန့်နိုင်ငံရေးပါတီကိုယ်စားလှယ်များအစုအဖွဲ့ကဥတုဝေဆိုင်ကျော်ညွန့်နဲ့ဥနိုင်ငံလင်းတို့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ9ရက်နေ့မတိုင်မီအပြီးသက်ရေးဆွဲမှာဖြစ်ပါရယ်ခင်ဗျာ
နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲနေတဲ့အကြောင်းနဲ့ပတ်သက်ပြီးကိုအောင်တင်ပြခဲ့တာဖြစ်ပါရယ်အခုဆက်လက်ပြီးတော့ကြောက်ဖြူအထူးစီးပွားရေးစုံစီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလထဲမှာစတင်လှုပ်ဆောင်ဖို့စီစဉ်ထားတယ်လို့ကြောက်ဖြူအထူးစီးပွားရေးစုံစီမံခန့်ခွဲရေးစကော်မတီကဒီကနေ့ပြောဆိုထုတ်ပြန်လိုက်ပါတယ်ဒီစီမံကိန်းကိုမြေဧက4000ကျော်မှာတည်ဆောက်သွားမှာပါဒီထဲမှာရေနဲ့စီမံကိန်းဆက်မှုစုံနဲ့အစ်စ်မြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမေခကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့ပြည်ထောင်စုလွှတ်တော်မှာကြောက်ဖြူအထူးစီးပွားရေးဆောင်အဖြစ်သတ်မှတ်ကြေညာနိုင်ဖို့အမိန့်ကြော်ညာစာထုတ်ပြန်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကတင်ပြဆွေးနွေးတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကိုမြေက4000ကျော်မှတည်ဆောက်သွားမှာပါဒီထဲမှာရေနက်စီမံကိန်းဆက်မှုစုံနဲ့အစ်စ်မြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်ရေနက်စီမံကိန်းကိုအပိုင်းနှစ်ပိုင်းခွဲလှုပ်ဆောင်သွားမှာဖြစ်ပြီးရေနက်စီမံကိန်း1ကိုတော့မတဲကျွန်းမြောက်ဖက်မှာလှုပ်ဆောင်မှာဖြစ်ပြီးရေနက်စီမံကိန်း2ကိုတော့ရံမြဲကျွန်းမြောက်ဖက်တစ်ပုတ်ကျွန်းဘက် မှာလှုပ်ဆောင်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီဥက္ကဋ္ဌယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကပြောပါရယ်
။ကာကြီးစံမှုဇုံစီမံကိန်းနယ်နိမိတ်ဆောင်ရွက်မဲ့ဧရိယာမှာကြောက်ဖြူမျိုးဤတောင်ဘက် 8.5 ကီလိုမီတာခန့်အကောင်အကွာဝေးမှာဖြစ်ပြီးကန်ဒီကျေးရွာအုပ်စုတိုင်းချောင်းအေးကျေးရွာအုပ်စုကြက်တိန်ကျေးရွာအုပ်စုကတ်ပြေကျေးရွာအုပ်စုနဲ့ချောင်းဝကျေးရွာအုပ်စုတို့အတွင်းမှာဖြစ်ပါတယ်။ကာကွယ်အစင်းမြင့်အင်အားစီမံကိန်းနယ်နိမိတ်ဆောင်ရွက်မဲ့ဧရိယာမှာကြောက်ဖြူမျိုးဤတောင်ဘက်ရွေးညွတ်7ကီလိုမီတာခန့်အကွာဝေးမှာရှိပြီးချောင်းဝကျေးရွာအုပ်စုမင်းမြင့်ကျေးရွာအုပ်စုတို့နယ်နိမိတ်တွေထဲမှာပါဝင်ပါတယ်
။ယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကကြံတီဆောင်ရေးအပိုင်းမြေနေရာတွေနဲ့ပတ်သက်ပြီးလွှတ်တော်မှာခုလိုပြောဆိုခဲ့တာပါ။ကြောက်ဖြူထူးစီးပွားရေးဆောင်ကိုအဆင့်၄ဆင့်နဲ့အကောင့်ထဲပေါ်တည်ဆောက်ရရှိပြီးစီမံကိန်းဆောင်ရွက်ဖို့အတွက်စင်ကာပူအခြေစိုက် CPG နိုင်ငံတကာအကြံပေးကော်မတီကိုအမေရိကန်ဒေါ်လာ2သန်းခွဲနဲ့ငှားရမ်းလှုပ်ဆောင်နေကြောင်းဦးမြင့်သိန်းကပြောဆိုထားပါတယ်။ဦးမြင့်သိန်းကကြောက်ဖြူရံပြေမန်အောင်မှလှုပ်ဆောင်မဲ့စီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်ပြီးခုလိုပြောပြပါတယ်
။ကြောက်ဖြူရံပြေမန်အောင်မြို့နယ်မြောက်ပိုင်းဝင်ကြီးကြောက်ဖြူကိုဆက်မှုလုပ်ငန်းများအဓိကထားဆောင်ရွက်မဲ့ထူးစီးပွားရေးဆောင်ရံပြေကိုဆက်ပြွေးလုပ်ငန်းများကိုအခြေပြုဆောင်ရွက်မဲ့ဇုံမန်အောင်ကိုတဘာဝအခြေခံကြီးသွားလုပ်ငန်းများအကောင့်တွေပေါ်ဆောင်ရွက်နိုင်မဲ့ဇုံတွေအဖြစ်ထည့်သွင်းရေးဆွဲထားပါတယ်။နယ်နိမိတ်အဖြစ်အမိန့်ကြော်ညာစာထုတ်ပြန်ညင်ညာမဲ့ area စုစုပေါင်း 4,689.32 ဟက်တာမှာနောက်နှစ်20 30ကာလများမှာတိုးချက်ဆောင်ရွက်သွားနိုင်မဲ့ area များသာဖြစ်ပါကြောင်းတင်ပြအပ်ပါတယ်
။ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ခုလိုတုံ့တက်ပြောဆိုလိုက်ပါတယ်။
တော့ဦးဒီစင်ဆိုအနေနဲ့တော့ပြန်တုံးတက်ပြီးမှလာမယ့်ဆိုရမှာရေရှင်ပြောင်စုအကျိုးပြင်းနေအကျိုးဘလို့အကျိုးခံစားနိုင်နေဆိုတာမျိုးကိုစီကျင်းတုံးတက်ပြီးမှပြန်လေတုံးတက်တဲ့လက်စီမံရင်းလို့ပဲကျွန်တော်တုံးတက်ပါတယ်။အဲ့တော့ဒီနေ့ဆိုရရဲ့လုပ်ပန်ခွင့်ကတော့ဘလောက်ထိရှိတင်တယ်လဲပြောင်စုဆိုရရဲ့လုပ်ပန်ဘလောက်ထိနောက်ကိုဆုတ်တင်တယ်လဲအဲ့ဒီပုံမူတည်ပြီးမှသက်ဆိုင်ရာပြည်နယ်အစိုးရရဲ့လုပ်ငန်းခွင့်မှာတော့ဒီ job creation တွေဖန်တီးပေးရမှာပေါ့အဲ့တော့ပြည်မနဲ့ပြည်ပကိုစွန့်ခေါ်သွားတဲ့ရခိုင်မျိုးနွယ်စုဝင်ဘလောက်ရှိတယ်လဲအဲ့ဒီပုံကိုယ်တွေကိုပြည်ထောင်စုအဖြစ်ကပြည်နယ်တစ်ခုရဲ့သူစီပေါ်ရေးဆောင်မှာလုပ်ငန်းခွင့်ဖန်တီးတဲ့အလုပ်ဘယ်လောက်ထိရှိနိုင်တယ်လဲဒါတွေနဲ့ပြန်ဖိတ်ခေါ်ရမယ့်အခြေအနေဖြစ်တဲ့အခါမှာလာမယ့်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့တာဝန်လုပ်ပန်ခွင့်ကအမှန်တန်အရေးကြီးပါတယ်အဲ့ဒီပုံမူတည်ပြီးမှကျွန်တော်တို့ပြန်ဆွေးနွေးဖို့ရှိနိုင်ပါတယ
်ကြောက်ဖြူအထူးစီပေါ်ရေးဆောင်အကောင့်ထဲပေါ်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လတည်းကအကောင့်ထဲပေါ်မဲ့တိဆောက်ရေးလုပ်ငန်းသုံးခုအတွက်တစ်ခုချင်းစီအလိုက်တင်တာမှတ်ပုံတင်ခြင်းအနေနဲ့အမေရိကန်ဒေါ်လာ1000သက်မှတ်ကအပြည့်ပြည့်ဆိုင်ရာတင်တာတွေကိုခေါ်ယူထားပါတယ်။နိုင်ငံတကာလုပ်ငန်းရှင်များကိုတင်တာခေါ်ယူသောလုပ်ငန်းမှာစိတ်ကန်းတိဆောက်ရေးစက်မှုဇုံအကောင့်ထဲပေါ်ရေးအခြေခံစောက်အောင်များအကောင့်ထဲပေါ်ရေးစတဲ့လုပ်ငန်းတွေမှာတင်တာခေါ်ယူခဲ့တာဖြစ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ဟာတရုတ်အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံများကိုဆက်သွယ်ပေးမယ့်အချက်အခြာကြတဲ့စီးပွားရေးရံဝန်တစ်ခုဖြစ်လာမယ်လို့ CPG အကြံပေးကုမ္ပဏီကခန့်မှန်းထားပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းအကောင့်တွေပေါ်ပြီးပါကဒေသခံပြည်သူပေါင်း3000ကျော်အလုအကင်များရရှိမယ်လို့အစိုးရဘက်ကမျှော်လင့်ထားပါတယ်။လက်ရှိမှာကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းနဲ့တွဲဖက်လုပ်ကိုင်မဲ့ကြောက်ဖြူကူမင်းယထာလန်ကြောက်ဖြူကူမင်းကာလန်ကြောက်ဖြူကူမင်းရေနံပိုင်လိုင်းတည်တန်းရေးလုပ်ငန်းစတဲ့လုပ်ငန်းစီမံကိန်း3ခုချုပ်ဆိုထားတဲ့ MOU ကတော့ပြက်ပြဲသွားပြီဖြစ်တယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲဆက်ကော်မတီကပြောဆိုထားပါတယ်။2011ခုနှစ်ဧပြီလကနေစပြီးချုပ်ဆိုထားတဲ့ဒီစီမံကိန်း3ခုကိုအကောင့်ထည့်ဖော်ဖို့စီမံထားပြီးမြဲဒီစီမံကိန်းအပေါ်တက်ကြွလှုပ်ရှားသူတွေကကန့်ကွက်ခဲ့တာကြောင့်သဘောတူစာချုပ်ချုပ်ပြီးပေမဲ့စီမံကိန်းကိုမလုပ်ဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်လက်ရှိမှာတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းသာအကောင့်ထည့်ဖော်သွားမှာဖြစ်ပြီးကြောက်ဖြူကူမင်းယထာလန်ကာလန်နဲ့ရေနံပိုက်လိုင်းတွေ့တက်တဲ့လုပ်ငန်းစတဲ့ 3-in-1 စီမံကိန်းကတော့လုံးဝရန်နာလိုက်ပြီးဖြစ်ပါတယ်ရှင်
။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလထဲစတင်လှုပ်ဆောင်မဲ့အကြောင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းထောက်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာကလေးတွေကိုမွေးစားပြီးအိမ်ကျွန်းတွေလိုခိုင်းစေအသုံးချတာတွေဟာနောက်ပိုင်းမှာပုံမှန်များပြနေပြီးဒါဟာမြန်မာနိုင်ငံရဲ့လက်ရှိကလေးသူငယ်ဆိုင်ရာဥပဒေမှာကလေးမွေးစားမှုနဲ့ပြုစုစောင့်ရှောက်မှုတွေနဲ့ပတ်သက်လို့ထိရောက်တဲ့ဥပဒေပြဋ္ဌာန်းချက်တွေမရှိတာကြောင့်ဖြစ်တယ်လို့ကလေးအခွင့်အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကရန်ကုန်တိုင်းပဟန်းမြို့နယ်မှာအသက်၈နှစ်အရွယ်မိန်းကလေးငယ်တူနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့ဖြစ်ရမှာအခုထိတရားဥပဒေအရအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးသလိုဒါဟာကလေးသူငယ်တွေအပေါ်အကာအကွယ်ပေးတဲ့ဥပဒေနဲ့လက်တွေ့အကောင့်ထည့်ဖို့မှုပိုင်းအားနည်းချက်တွေကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပါမယ်ရှင်။
မ
ကြခင်နှစ်ပိုင်းတွေကစလို့ပြောင်းလဲတွေပေါ်ဆောင်လာတဲ့မြန်မာနိုင်ငံမှာလွတ်လပ်ခွင့်တချို့နဲ့အတူတိုးတက်ပြောင်းလဲလာတဲ့အခြေအနေတွေရှိတဲ့ဆိုပေမဲ့လည်းကလေးငယ်ခွင့်ရေးကာကွယ်မှုနဲ့ပတ်သက်လာရင်တော့တိုးတက်ပြောင်းလဲလာတာသိမရှိတဲ့အပြင်ပို့ပြီးတော့ဆိုးလာတဲ့အခြေအနေတွေတောင်ရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်။အရင်တော့ကကလေးတွေကိုတရုတ်နဲ့ထိုင်းလိုအင်းကြီးချင်းနိုင်ငံတွေကိုခေါ်ဆောင်ပြီးရောင်းစားတဲ့လူကုန်ကူးမှုမျိုးတွေအဓိကရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီလိုရောင်းစားမှုတွေအပြင်ပြည်တွင်းမှာကိုပဲကလေးတွေကိုအိမ်ဖော်အဖြစ်ခိုင်းစေဖို့စီးပွားရေးလုပ်ငန်းတွေမှာစေခိုင်းမှုအတွက်အရောင်းဝယ်လုပ်တာတွေပို့ပြီးတော့များလာတယ်လို့ကလေးငယ်တွေနှိပ်စက်ညှဉ်းပန်းခဲ့ရတဲ့အခြေအနေဟာလည်းအများအပြားရှိနေပါတယ်။ဒါအစိုးရကကလေးခွင့်ရေးကိုအထီးထီးရောက်ရောက်ကာကွယ်မပေးနိုင်တာကြောင့်ဖြစ်တယ်လို့ Equality မြန်မာအဖွဲ့အကြီးအကဲဦးအောင်မျိုးမင်းကပြောပါတယ်။
လက်ရှိကလေးသူငယ်ဆိုင်ရာဥပဒေမှာကလေးမွေးစားမှုနဲ့ကလေးတွေကိုစောင့်ရှောက်မှုပြုစုစောင့်ရှောက်မှုဆိုတဲ့အပိုင်းမှာတိတိယယောက်ဖော်ပြထားတာမရှိဘူးဘယ်လိုမျိုးမွေးစားရမလဲလဲဘယ်လိုမျိုးလှုပ်ခုံလုံးကြီးနဲ့မွေးစားမှာတရားဝင်နေဆိုတဲ့အချက်တွေမပါဘူးအဲတော့အဲ့ဒီလက်ရှိရှိနေတဲ့ဥပဒေရဲ့အားနည်းချက်ကိုအခြေခံပြီးတော့တချို့ကလေးတွေကိုမွေးစားမယ်ဆိုတဲ့အကြောင်းပြချက်နဲ့လှုပ်ဆောင်ပြီးတော့မတမာတဲ့နည်းလမ်းနဲ့စာချုပ်တွေချုပ်တယ်တရားဝင်လှုပ်ထုံးလုံးကြီးကမွေးစားတာမဟုတ်ပဲနဲ့ကျောင်းစားတဲ့မိဘနဲ့ဝယ်ယူတဲ့သူတွေကြားထဲမှာပဲနားလည်မှုနဲ့ငွေစားဟန်အကြောင်းပြပြီးတော့ဒီကလေးကိုအိမ်ကျွန်ဖြစ်အသုံးပြုဖို့လှုပ်ဆောင်တဲ့အကြောင်းအရာတွေကျွန်တော်တို့တွေ့နေရတာအခုနောက်ပိုင်းမှာထူးခြားချက်တစ်ခုပါပဲ
။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းရန်ကုန်ဗဟန်းမြို့နယ်ကအိမ်ချမ်းဝင်းတစ်ခုထဲမှာအသက်၈နှစ်အရွယ်မိန်းကလေးငယ်တူသူ့ရဲ့မွေးစားဖခင်အိမ်ထဲမှာမတရားနှိပ်စက်ညှဉ်းပန်းခံရတဲ့ပုံတွေ Facebook လူမှုကွန်ရက်ပေါ်ကနေတစင်ပြန့်နှံ့ခဲ့တယ်လို့ဒီဖြစ်ရပ်ကမြန်မာနိုင်ငံကအရွယ်မရောက်သေးတဲ့ကလေးငယ်တွေရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထုတ်ပြခဲ့ပါတယ်။ရိုင်းနဲ့ညှဉ်းပန်းခံရတဲ့မက်ဆုဝေလိုဖြစ်ရပ်တွေအများပြားရှိနေပြီးတော့အဓိကဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့တရားဥပဒေကင်းမဲ့တာကြောင့်ဖြစ်တယ်လို့88မျိုးဆက်ညီငယ်ကြီးနဲ့ပွင့်လင်းလူဖွဲ့စည်းကမမီမီကပြောပါတယ
်။အဓိကသမောင်းနိုင်ငံမှာလိုအပ်နေကြတာတော့တရားဥပဒေစိုးမိုးမှုပေါ့။တရားဥပဒေစိုးမိုးမှုကအခုအချိန်ဒီအားနဲ့နေနေတယ်။အခုဒီမက်ဆုဝေအမှုမှာတောင်မှားပေါ့နော်။ဒီလိုလူသိချင်းကြားရှိတဲ့အမှုမှာတောင်မှားအခုအချိန်ဒီဥပဒေရာတိရောက်အရေးမနိုင်သေးဘူးပေါ့။ဒီကတော့တည်သူတွေနဲ့အနီးဆက်ဆုံးဖြစ်တယ်ပေါ့နော်။မြို့နယ်ရဲဌာနတွေရဲ့တော်ဝင်ယူမှုအပိုင်းမှာဒါအလွန်တရာမှအားနည်းရအောင်ကျွန်တော်တို့ကြွေးရတယ်ပေါ့နော်
။ကလေးခွေရီကိုအမှန်တကယ်လေးစားလိုက်တာပေါ့ဆိုရင်အစိုးရအနေနဲ့ဘာတွေလှုပ်ဆောင်ဖို့အရေးကြီးပါသလဲ။ဦးအောင်မျိုးမင်းကအခုလိုထောက်ပြပါရယ်
။ပထမအဦးဆုံးကလေးခွေကိုလေးစားတဲ့အစိုးရအနေနဲ့ကလေးတွေရဲ့အခွင့်အရေးကိုကာကွယ်ပေးသောကလေးပေါ့အမျက်ထုတ်မှုကိုတားဆီးပေးတဲ့ကလေးဥပဒေကတန်တန်ဆန်းဆန်းခိုင်ခိုင်မာမာရှိဖို့လိုအပ်ပါတယ်။တကယ်လက်ရှိကြုံတွေ့နေရတဲ့ကလေးတွေရဲ့အဖြစ်အပျက်ကိုနားလည်သဘောပေါက်ပြီးတော့ဒါတွေကိုတိတိကျကျအတိတ်ပဲဖွင့်ဆိုတာတွေထိရောက်တော့အေးအေးယူမှုတွေရှိဖို့လိုအပ်တယ်။နောက်ဆုံးရေးကြည့်တာကတော့အနာဂတ်အတွက်ကျွန်တော်တို့ကလေးတွေကောင်းကျိုးလှုပ်ဆောင်မှုတွေတိုင်းပြည်ရဲ့ဘဏ္ဍာငွေတွေကိုကလေးတွေရည်ရွယ်ပြီးတော့လှုပ်ဆောင်ပေးဖို့ကလေးတွေအများဆုံးတာဝန်ရှိတဲ့အရေးကြီးတဲ့ကျန်းမာရေး၊ပညာရေး၊လူမှုဖူလုံရေးကိစ္စတွေမှာအများဆုံးသုံးစွဲပြီးတော့ကလေးတွေဒုက္ခပေးနေတော့ပြည်တွင်းစစ်ကိုရပ်တန့်ပေးဖို့အတွက်အများကြီးတာဝန်ရှိတယ်။ဒါကိုအမြန်ဆုံးလှုပ်ဆောင်တဲ့လို့ဆိုချင်ပါတယ်။
မြန်မာနိုင်ငံမှာကလေးတွေငယ်အခွင့်အရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့1992ခုနှစ်မှာတရားဝင်ဥပဒေပြဋ္ဌာန်းထားတာရှိပေမဲ့လို့လက်တွေ့လိုက်နာဆောင်ရွက်မှုအပိုင်းမှာအားနည်းချက်တွေကြောင့်ကလေးခွင့်အရေးချိုးဖောက်မှုတွေဟာကြကြပြက်ပြက်ဆက်ပြီးတော့ရှိနေတာပါကလေးတွေကိုလူကုန်ကူးမှုနှိပ်စက်ညှဉ်းပန်းမှုတွေနဲ့ပတ်သက်လို့တိကျတဲ့ပြဋ္ဌာန်းချက်တွေအရေးယူဆောင်ရွက်မှုတွေနဲ့ကလေးငယ်တွေကိုတိကျကာကွယ်ပေးတဲ့ကလေးဥပဒေချမ်းတရက်လွှတ်တော်ကနေအတည်ပြုပြဋ္ဌာန်းပေးနိုင်ဖို့ကလေးလူခွေလှူရှားသူတွေကစူးစမ်းနေကြပေမဲ့လို့လက်ရှိလွတ်တော်တည်ထောင်ကာလအတွင်းမှာတော့တိကျစွာဆွေးနွေးနိုင်ခဲ့ခြင်းမရှိပါဘူး။နောက်တက်လာမယ့်အစိုးရနဲ့လွတ်တော်တက်မှာဒီဥပဒေချမ်းကိုဆွေးနွေးအတည်ပြုနိုင်မှုမျှော်လင့်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရရှင်
။ကလေးတွေကိုမွေးစားပြီးအိမ်ကျွန်းလိုခိုင်းစေတာတွေနဲ့ပတ်သက်ပြီးထိရောက်တဲ့ဥပဒေပြဋ္ဌာန်းမှုအကောင့်ထဲပေါ်ဖို့အားနည်းတဲ့အကြောင်းနဲ့ပတ်သက်လို့မခင်ဖြူထွေးတင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကဆက်လက်တင်ဆက်ပေးနေပါရရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
္ဂလာညချမ်းပါရှင် VOA မြန်မာပိုင်းကြာတာပတင်းနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာ UF မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေး၊ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုကြားဖို့ရှိပါတယ်။မြမအရေးသုံးသက်ချက်မှာကြားမှာကတော့
ရခိုင်ရာကြီးတွေတိစောက်တဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့နိနာဆုံးရှုံးရတာကလည်းကြီးမားလွန်ပါလေ။အကျိုးအမြတ်ရမှာကိုပုံကြီးချေပြောဆို
ဦးအောင်ခင်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာရာသီပြောင်းတုတ်ကွေးယောဂအကြောင်းတင်ပြထားပါတယ်။တာမန်ဖျားနာရာကနေပြင်းထန်တဲ့နောက်ဆက်တွဲအထိဖြစ်လာနိုင်တဲ့ရာသီတုတ်ကွေးမြန်မာနိုင်ငံဆောင်းရာသီအဝင်မှာစဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘလို့အကောင်းဆုံးကာကွယ်နိုင်ပါမလဲ။ယောဂဖြစ်လာရင်ဘလို့သိနိုင်ကုသနိုင်ပါသလဲ။ဒီအကြောင်းစစ်တက်ကတို့တက်ကလေးကျန်းမာရေးပညာဌာနအငိမ့်စားဌာနမှပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက်ကဒေါက်တာစောဝင်းခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရာသီအခုပြောပေါ်ဆရာနော်ဒီဆောင်းရာသီကိုဝင်လာပြီဆိုတဲ့အခါကျတော့ရာသီလိုက်ဖြစ်လေရှိတဲ့တုတ်ကွေးယောဂတွေဖြစ်လာတာများလားဆရာ
။ Okay, အဲ့လိုတော့ဒီအေမီနာဇီချောင်းဆိုတော့အများကြီးဖြစ်နေပါမှာတကယ်လေးကြလို့ရှင်လည်းတကွေးပေါ်တယောက်တယောက်ကူဆက်တဲ့တကွေးတွေဖြစ်တတ်ပါလေ
ဟုတ်ကဲ့ဆရာဘာတွေကြောင့်အခုလိုမျိုးဒီရာသီကူပြောင်းတကွေးတွေဖြစ်ရလဲဆရာ
ဒီရာသီကူပြောင်းပေါ်သူတို့ဆောင်းရသည်ဝင်တော့သူတွေကနည်းနည်းရာသီလူအေးလာတော့လည်းများအိမ်ထဲမှာပုံနေတာများလာတယ်အဲ့ဒီခါမှာတယောက်နဲ့တယောက်ကိုထိတွေ့တယ်ပေါ့နော်အဲ့တော့ဒီတကွေးပိုးတွေပေါ့ဗိုင်းရပ်စ်ပိုးတကွေးမှာကတော့ဒီနာစိချောင်းစုဖြစ်တဲ့ဗိုင်းရပ်စ်ပိုးတွေကတော့အများကြီးပေါ့မျိုးပေါင်းတရာကျော်တော့ရှိတယ်ပေါ့အဲ့ထက်မှမှဒီတက်ကွေးလို့ခေါ်တဲ့ influencer ပေါ့နော်အဲ့ဒါကတော့ ABC ရှိတယ်ပေါ့နော် influencer အဲ့တော့ဒီကလေးကသူတို့ပြတဲ့လက္ခဏာတွေကအတူတူပါပဲနာစီမဲ့ချောင်းဆူမဲ့ဖျားမဲ့ကိုယ်တွေလက်ထိခိုက်မဲ့ပေါ့နော်သူကရင်ဒီရာသီတက်ကွေးလို့ခေါ်တော့ပေါ့ seasonal flu ပေါ့အဲ့ဒါဆိုလို့ရှိရင်တော့ဖျားတတ်တယ်နှစ်နှစ်နှစ်ရက်ကနေ၅ရက်ဖျားမယ်ပြင်းထန်တော့အခုချိန်ကြီးနိုင်တယ်နာပြကြလို့ရှိရင်ကိုယ်လက်တွေကြိုက်မယ်ပေါ့နော်ကိုယ်လက်တွေကြိုက်တဲ့လက္ခဏာတော်တော်သိတာပါလေပြီးရင်ဒါရီကြတဲ့ဒါချီးတဲ့လက်ချောင်းသားတွေပေါ့နော်အဲလက္ခဏာတွေရှိတဲ့ပါအဲဒါမှနောက်ဆက်တွဲဆိုရာဘက်တီးရီးယားပိုးထွက်ဝင်တော့ဒီတဲ့ပိုးပြင်းထန်တဲ့အပြာတို့အဲဆောက်ရင်းမိဝင်လာရင်လက်ချူကျတာတို့နော်ခဏရင်ကြအခန်းရှိတဲ့လူတွေမှာကျတော့ရင်ကျထလာလို့ဒါလေးဖြစ်လာတယ်ပေါ့နော်အဲ့ဒါတွေကသူရဲ့လက္ခဏာတွေပါဟု
တ်ကဲ့ဆရာအဲ့တော့ဒီနေရာမှာတော့ဖြစ်ရခြင်းအကြောင်းရနှစ်ပိုင်းပါဆရာနော်ဗိုင်းရပ်စ်ကြောင့်ဖြစ်နေတယ်လို့နောက်ပိုင်းမှာလည်းဘက်တီးရီးယားဝင်လာနိုင်တယ်ပါဆရာအဲ့တော့ဒီနေရာမှာဆရာရေ
ဟုတ်ကဲ့ဆရာနောက်ဆက်တွဲနေလာ
နေဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကိုဆရာအခုလိုဒီဖြစ်ရခြင်းအကြောင်းရသိထားတဲ့အတွက်ပေါ့နော်ကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
ကာကွယ်နိုင်တဲ့အနေအထားတော့ဒီတော့တော့ဒီဆက်ရှုလမ်းကြောင်းကြောင့်ယောဂါတွေဖြစ်တဲ့ဟာကိုကာကွယ်ရနေပေါ့နော်ဆိုတော့ဒီချောင်းစုပ်လို့ရှိရင်လက်ကမအောင်စုမယ်ပြီးလို့ရှိရင်ဒီကြားထဲမှာယောဂဖြစ်တယ်လို့လည်းမထိတွေ့အောင်နေမယ်ပေါ့နော်။နောက်တစ်ခုကဒီပတ်ဝန်းကျင် object တွေပေါ့နော်ဆိုတော့စပွဲတို့ကလေးထိုင်လို့နည်းနည်းသုတ်ပါတော့လည်းပြန်ကူးနိုင်တော့အဲ့ဒါဒီမကူးနိုင်အောင်ဒီတကွေးတန်ရှင်းထားမယ်ပေါ့။ဒါကတော့ဓမ္မယုတ်ကကာဝန်ကြီးတွေပေါ့နော်။အဲဒါမဲ့နောက်ပိုင်းမှာတော့ခုနောက်ပိုင်းမှာတော့ကျွန်တော်ကဒီတုတ်ဆွေးကာဝန်ကြီးပေါ့နော်။ဒီကာဝန်ကြီးတွေရှိလာပါတယ်။ထိုးဆွေးကာဝန်ကြီးပေါ့နော်။အဲ့တော့ကာဝန်ကြီးကတော့ဒီဟာကိုတစ်တစ်ကိုတစ်ချိန်ထွက်တယ်ပေါ့။ကျန်တဲ့ကျေနော်မသူရဒီကဘာရဲ့မြောက်ပိုင်းကျမ်းတောင်ပိုင်းကျမ်းပေါ့နော်အဲ့မှာဖြစ်တဲ့တုတ်ကွေးကိုပုံလေးများမျိုးတော့ကိုဆက်ပြီးတော့သူကတုတ်ကွေးကောင်စီတစ်နှစ်ချင်းထုတ်လို့ရှိတယ်အဲ့တုတ်ကွေးကောင်စီကိုထူးခြားကြခြင်းလဲကာကွယ်မှုရနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်နိုင်ရင်တော့အကောင်းဆုံးပါဆရာနော်ဒီကာကွယ်စီထိုးနိုင်တဲ့အနေထားအရွယ်တကူရှိလားဆရာကာကွယ်စီရလဲ
ကာကွယ်စီထိုးတာကတော့ခုတော့ကျွန်တော်ကဒီလိုပေါ့မျိုးသားကဝဲဇီလိုစီမံချက်တွေမှာတော့မပါသေးပါဘူး။ပါတော့လည်းဒီလောက်ကတော့တပြည့်တူတဲ့ရေးကြည့်တာရရှိပါတော့။အမေကဝဲဇီကိုပုံမှန်ထိုးထားတင်တာတော့ဒီကလေးတွေပေါ့နော်။အသက်6လနေပြီးတော့ငါးနှစ်ကြာကလေးတွေထိုးဖို့ကောင်းတယ်။အသက်65နှစ်ထက်လူကြီးတွေထိုးဖို့ကောင်းတယ်။နောက်ငကူလေးကဥမာယောဂရှိတယ်ပေါ့မှာစီဂျိုယောဂရှိတယ်။နောက်ပြီးလို့ရှိရင်အဆုတ်အနိုင်ကြယောဂရှိတယ်နှလုံးယောဂရှိတယ်ပေါ့နော်။အဲ့လိုကလေးတွေလူကြီးတွေအပေါ်ပြီးတော့ဆွေးမိတယ်ဖြစ်တတ်ပါအဲ့တော့သူတို့မှတော့ထူးတာတင်တယ် နောက်ထိုးထားတဲ့အစုကလည်းကျမရီဝန်ထမ်းတွေဘာလို့ဆိုကျမရီဝန်ထမ်းတွေကလူနာတွေနဲ့ထိတွေ့နေရတော့တစ်ချိန်မို့တစ်ချိန်မှာကူးဆက်ဖို့များတယ်အဲဒါမဲ့နောက်တော့ဘာလို့ဆိုလို့ရှိရင်သူတို့ဖြစ်ခင်လေသူကတစ်ချိန်လူနာတွေကူးဆက်နေတယ်ဒါမှမဟုတ်ကျွန်တော်လည်းမလို့ဒါကျမရဲ့ဝင်ရမဆွေးဝင်နေတဲ့ကောင်ကအချင်းမနေထူအောင်ပေါ့နော်အဲ့ဒါမျိုးရှိတယ်နော်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီကာကွယ်ဆေးမထိုးမိလို့ဖြစ်လာခဲ့တယ်ဆိုတော့ဖြစ်လာလို့ရှင်ဆရာကချိုးတင်သိနိုင်မှုလက္ခဏာတွေတော့ဆရာကဒီနှာဆေးချောင်းဆူဖျားတာတွေ
ကျွန်တော်ဘာသူကတော့ဆလာလို့ဖြစ်တာတော့ခဏလုံးနာရေးကျိုးရဖျားတယ်ဒီလက်တွေခိုက်တယ်ပေါ့နော်အဲအဲ့ဒါတော့သိကြပါလေ
ကျိုးပြီးတော့ကျိုးသိဖို့တော့လည်းတိတ်မလို့ပါလေ။ဘာလို့ဆိုဖြစ်တဲ့အတူတူတို့လို့ပဲဖြစ်မှာ။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီကုသမှုအပိုင်းအနေနဲ့
ဆရာဘယ်လိုကုသမှုတွေရှိလဲ။ကုသမှုနည်းနည်းတော့ဒီဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အကြောင်းဗိုင်းရပ်စ်ပိုးသေးစီတော့ရှိပါတယ်။ဒါပေမဲ့လူတိုင်းမှာအမြဲပေးဖို့မလိုပါ။ဘယ်လိုခံမျိုးမှာပေးလဲဆိုခဏလေးပေါ့နော်။ဟိုက high risk ဒီအနေနဲ့ရှိနေတဲ့လူတွေမှာတော့ပေးတယ်ပေါ့နော်။ဒီမှာနှလုံးရောဂါရှိတာတို့ဆန်းနိုင်ကြရှိတာတို့အသက်နည်းနည်းကြီးတာတို့ဒီလိုခံမျိုးမှာပေးတဲ့အခါကြီးရှိပါပြန်လာကြပါထမ48နှစ်အတွင်းမှာပြီးတော့မှာပဲပို့ထည့်ရောက်တယ်ပေါ့နော်ဒီ၆ဆီရအမေတပြင်းကုသနိုင်တာတော့ပါလဲဆိုတော့မပါရာဆီတမောပေးလို့ရတယ်ပါရာဆီတမောပေးခြင်းအပြင်သူကဒီကိုရီလက်တွေခိုက်တာကိုသတ်သားစေတယ်ပေါ့နော်ပြီးလို့ရှင်တော့ဒီနာရီယူရာဗန်ညာအတွက်အဲအန်ဒီဟစ်စမီနိုကိုလည်းပေါ့နော်မလူရတတိနိုကိုပေးလို့ရပါတယ်ဆောင်းစုပြောက်ဆေးရည်တွေကတို့ရတော့လည်းမပေးနဲ့ပေါ့နော်ကလေးငယ်လေးဆိုပေးကြမလို့ဥပဒေတက်တာမလို့ပြောရဲတချို့ကလည်းပေးရတာရှိပါနော်ရေမြမြတောက်ဖို့လိုတယ်နောက်တစ်ခုကခန္ဓာကိုယ်မှာရေခန်းချောက်မှာဆူရတဲ့ရေမြမြတောက်ဖို့လိုပါဟု
တ်ကဲ့အနားယူတဲ့အပိုင်းအောင်ဆက်ရ
အောင်အဲနားယူရလဲကောင်းပါတယ်နားလဲယူရမော်လေးဘာလို့ဆိုတော့အဲ့လိုဖြားနေချင်မှာနားယူရမော
်ဟုတ်ကဲ့ဆရာဒီနေရာမှာဘလို့အချိန်မျိုးမှာပေါ့ဆရာနော်ဒီဆရာဝန်ကိုပြတင်တဲ့အနေအထားမျိုးလို့သတ်မှတ်လို့ရနိုင်တယ
်ဒီအပြားအသိကြီးတယ်ဇက်တိုင်အနေဘာမှအစားအသောက်ရေမဝင်ဘူးအဲ့လိုနုံခွေတဲ့ကျွန်တော်ကျွန်တော်ပြရမှာနောက်တစ်ခါပါလို့ဆိုလို့ရှိရင်တိတ်ချောင်းဆိုးရင်ချောင်းဆိုးလာတဲ့တက်ရှုခက်လာတဲ့ဒါဆိုလိုတာဆော်ရင်းမိဝင်တယ်ပေါ့နော်အဲ့လိုခံရမှလည်းရှောင်းဝင်ပြဖို့လိုပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဆရာကပြောတဲ့နောက်ဆက်တွဲအဖြစ်နေပါဆရာနော်ဗိုင်းရပ်စ်ပိုးကနေပြီးတော့ဒီဘက်တီးရီးယားပိုးဝင်လာပြီးဆိုရင်ဆရာရေဟိုထူးခြားတဲ့လက္ခဏာပြတာမျိုးဒါမှမဟုတ်ကုသမှုအနေထားဘယ်လိုပြောင်းသွားနိုင်လဲဆရာရေ
ไอ้เตยอ่ะพอဝင်လာလို့ရှင်တော့အဲ့လိုပေါ့လာပို့တော့ပြန်မလာတယ်ကိုဖျားပို့ကြီးလာတယ်အဲဆုံးမှာဖြစ်လို့ရှင်တော့အဆုံးမှာလည်းအဓိကဖြစ်တာပေါ့လေအဆုံးရင်းမဖြစ်တော့အသက်ရှူမြန်လာတယ်အသက်ရှူပြက်လာတယ်ပေါ့နော်အဲ့လိုခံရဆုံးလို့ရှင်တော့ဒါပရိချီရစီပေးဖို့လိုပြီလားဆိုတော့ပြေးဖို့လိုပါတယ်အဲတက်ဆိုင်ကျွမ်းတင်နဲ့ကျမရဲ့ဝန်ထမ်းတွေပြဖို့လိုပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့မြမရေအားလျှက်စစ်စီမံကိန်းမှာကမ္ဘာဘဏ်ပါဝင်လာပြီးမဲ့ရေကာတာနဲ့ပတ်သက်လာရင်ကမ္ဘာဘဏ်မှာလည်းရည်ရွယ်သလိုဖြစ်မလာတာရှိကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းနှုန်းကသုံးသက်တင်ပြထားပါတယ်ရှင်။
ဆိုရကေမှာရေအားရစစ်ထုတ်လို့ဖို့ရေကာတာတွေတိဆောက်ခဲ့ပြီမဲ့ရေကာတာတိဆောက်လို့ဖြစ်ပေါ်လာမဲ့ရေရှည်အကျိုးသက်ရောက်မှုနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကတော့လွန်ခဲ့တဲ့ဇန်နဝါရီလကမှနေပြည်တော်မှာကျင်းပပါတယ်မြန်မာပြည်မှာရစစ်ဓာတ်အားထုတ်ယူနေတဲ့ရေကာတာ20ကျော်ရှိပြီးခုနှစ်ခုကိုဆောက်လုပ်နေပါတယ်ဆောက်လုပ်ဖို့နားလည်မှုရထားတဲ့ရေကာတာကတော့30ကျော်ရှိပါတယ်လက်ရှိရေကာတာအများစုကိုတရုတ်ကဆောက်လုပ်ခဲ့တာဖြစ်ပြီးအနောက်တိုင်းနဲ့ဂျပန်ကပြန်လည်စိတ်ဝင်စားလာတာမကြားသေးပါဘူးရေအားရစစ်ကိုရေရှည်ထုတ်လုပ်ရောင်းပြီးရောင်းစားရင်အိမ်မီးချင်းနိုင်ငံတွေအကျိုးခံစားရပြီးမြန်မာအစိုးရဝင်ငွေတိုးလာမှာဖြစ်ကြောင်းကမ္ဘာ့ဘဏ်အုပ်စုကအဓိကထပ်တင်ပြပါတယ်ရေရှည်ရေအားရစစ်ထုတ်ယူမှုမှာလိုအပ်တဲ့သဘာဝနဲ့လူမှုရေးအကျိုးသက်ရောက်မှုတွေကိုနှစ်နှစ်လေ့လာဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်လက်အောက်က IFCInternational Finance Corporation တို့လွန်ခဲ့တဲ့အောက်တိုဘာလကသဘောတူကြပါတယ်။ဒါပေမဲ့လျှက်စစ်တအားနိုင်ငံချက်ကိုရောင်းစားမဲ့စီမံကိန်းကိုအကောင့်ထဲမဖော်သင့်ဘူးလို့အယတအဖွဲ့တွေကမြင်ကြပါတယ်
။ဂျီအားလျှက်စစ်မှာအမေရိကန်ဦးဆောင်တဲ့ကမ္ဘာဘဏ်နဲ့မနစ်ကတရုတ်တီထောင်တဲ့အာရှအခြေခံစောက်အုံရင်းနှီးမှုဘဏ်တို့ပြိုင်ဆိုင်လာကြတာထင်ရှားနေပါတယ်။
ဆယ်ကြီးတွေတိဆောက်ရမှာကဘာဘန်ကပူပြီးတာဝန်တည်ကြောင်းအတက်ပညာမှာလည်းတာကြောင်းပြတ်တာနေတာဖြစ်ပါတယ်ဒါပေမဲ့ကဘာဘန်ရဲ့ရေအားလျက်စစ်စီမံကိန်းကြီးတွေဟာပြောသလောက်မဟုတ်ဘူးလို့ International Rivers အဖွဲ့ကထောက်ပြပါတယ်လာအိုနိုင်ငံကနမ်သွန်နှစ်ရေကာတာကိုတိဆောက်ဖို့2005မှာကဘာဘန်ကသဘောတူပြီးငွေအားလူအားအမြောက်အများစိုက်ထုတ်ပါတယ်ဒါပေမဲ့နမ်သွန်ဆယ်ကထုတ်တဲ့လျှက်စစ်ဓာတ်အား95ရာခိုင်နှုန်းထိုင်းကိုရောင်းစားပြီးရတဲ့ငွေကိုဖွံ့ဖြိုးရေးအတွက်မသုံးတဲ့အတွက်တိုင်းသူပြည်သားအတွက်အကျိုးမရှိတဲ့စီမံကိန်းကြီးဖြစ်နေပါတယ
်။နမ်သွန်နှစ်ဆယ်ကြီးကြောင့်နေရာရွှေ့ပြောင်းပေးရတဲ့ဒေသခံတွေကိုပြန်လည်နေရာချထားရေးအတွက်ကမ္ဘာဘဏ်ကဒေါ်လာတန်း40အကုန်ချခံပြီးလမ်းတွေပေါက်ကျောင်းတွေဆောက်ပြီးကူညီပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းကိုနေရာတစ်မှာပြန်လည်ထူထောင်ဖို့အခက်အခဲအများကြီးကြုံတွေ့ရပါတယ်။ရွှေပြောင်းခံရသူတွေဟာနေရာတစ်မှာပိုးပြီးဆင်းရဲသွားကြပါလေ။ဆယ်နှစ်ကြာလာတာတောင်မရွှေပြောင်းပြီးဘဝအခြေအနေကိုပြန်မရောက်နိုင်သေးပါဘူး။နမ်သွန်ရေအားစရစစ်ကရတဲ့ငွေကိုဖွံ့ဖြိုးရေးစီမံကိန်းတွေမှာသုံးရင်ဆင်းရဲနွားပါမှုနည်းပါးလာမယ်လို့ကမ္ဘာဘဏ်ကယုံကြည်တဲ့အတွက်ငွေယွန်းစိုက်ထုတ်တာဖြစ်ပါတယ်။ဒါပေမဲ့အဂတိလိုက်စားအကျင့်ပြည့်နေတဲ့လာဟုအစိုးရကိုထဲ့မတက်မိတဲ့အတွက်ရွေချင်းနဲ့တလွဲတခြားဖြစ်သွားပါတယ
်။မြမတည်ရန်ဇာတာနဲ့လျက်စစ်ဆွမ်းအားကိုထိုင်းနဲ့တရုတ်ကအများဆုံးသုံးလိုပါတယ်။စီးပွားရေးရှင်သန်တိုးတက်နေတဲ့ထိုင်းနိုင်ငံမှာလျက်စစ်တပ်အားလူတလောက်မထုတ်လုပ်နိုင်ပါဘူး။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလာတဲ့အတွက်လာဟုနဲ့မြမလိုအိန္ဒိချင်းနိုင်ငံတွေစီကလျက်စစ်တပ်အားဝယ်ယူသုံးစွဲဖို့လွန်ခဲ့တဲ့အနှစ်30လောက်ကတည်းကကြံစီခဲ့တာဖြစ်ပါတယ်။မြန်မာတဘာဝတံငွေကိုထိုင်းကဝယ်ယူသုံးစွဲနေတာ1996ကတည်းကဖြစ်လို့18နှစ်ရှိနေပါပြီ။လာမယ့်နှစ်20အတွင်းရေဒနာနဲ့ရေဒဂွန်တံငွေကုန်ခန်းသွားရင်အခြားနေရာတွေကရနိုင်ဖို့ဒေါ်လာတန်ပေါင်းထောင်ချီပြီးရင်းနှီးမြှုပ်နှံနေပါတယ်။ဒီတော့တွင်တန်လျင်မြမာရေကာတာစောက်ပြီးဓာတ်အားထုတ်ယူနိုင်ဖို့ထိုင်းကအစွမ်းကုန်ကြိုးပမ်းနေပါတယ
်။ရေကာတာကြီးတွေတိဆောက်တဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့နင်နာဆုံးရှုံးရတာကလည်းကြီးမားလွန်ပါလေအချို့အမြတ်ရမှာကိုပုံကြီးချေပြောဆိုပြီးထိခိုက်တင်တာမှုကိုလျှော့တွက်လို့ရှိပါတယ်မြမပြည်မလိုရေကာတာကြီးတွေတိဆောက်ပြီးလျှက်စစ်တက်ရောင်းစားတဲ့စီမံကိန်းကတော့ဒေသခံတွေအချို့ခံစားနိုင်မှုအလားအလာနည်းပါတယ်လာအိုနိုင်ငံနမ်သွန်ရေအားလျှက်စစ်ကရတဲ့ငွေတွေဘယောက်ကမှမသိတာကိုကမ္ဘာဘဏ်ကိုယ်တိုင်ကအသိအမှတ်ပြုထားရပါတယ်ကမ္ဘာပါမှာလည်းပြောသလိုဖြစ်မလာတာတွေအတော်များများရှိပါတယ်။ကမ္ဘာပါစီမံကိန်းဖြစ်စီတရုတ်ထိုင်းစီမံကိန်းဖြစ်စီလျှက်စစ်တပ်အားနိုင်ငံခြားရောင်းစားတဲ့စီမံကိန်းမှာအချို့ခံစားရသူတွေဟာလျှက်စစ်စားအဝင်ကြီးဌာနဒေသဆိုင်ရာစစ်ဌာနချုပ်မြန်မာကုမ္ပဏီအချို့နဲ့ထိုင်းတရုတ်ကုမ္ပဏီကြီးတွေဖြစ်ပါတယ်။နေနာဆုံးရှုံးသူကတော့ဆဲတီဆောက်မှုကြောင့်နေရာရွှေ့ပြောင်းပေးရသူတွေနဲ့ဆဲအောက်ဖက်မြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေဖြစ်ပါတယ်။ကမ္ဘာဘဏ်ကတိစောက်ထားတဲ့လာအိုနိုင်ငံနမ်သွန်ဆယ်အောက်ဖက်မြေကျောင်းတစ်ယောက်ကပြည်သူတွေဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့မကြာမီကထုတ်ပြန်တဲ့ International Rivers အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ညမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခွင့်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းသောရရှင်တွေကိုအသိပေးစေချင်ပါတယ်ရှင်။
ရရှိမြတ်မြတ်ရွတ်တော်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့သီးခြားစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါတယ်ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းတာဟာမြန်မာတမိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေအာနာလွှဲပြောင်းရေးဟာချွတ်ချွတ်မှုဖြစ်လိမ့်မယ်လို့ထင်ပါလားဒါပြင်ဒီဒေါန်ဆန်းစစ်ကြီးနဲ့သမရဦးသိန်းစိန်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလတ်တွေဟာရလတ်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်လို့တဲ့သရရှင်တွေ VOA မြန်မာဝိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းမြန်လူရဲ့အကြောင်းရက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်သောရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့တိုင်းရင်းသတင်းလွှာရဲ့အလဲရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်လွတ်လပ်ရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုကြောင့်တန်ခါတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံမှာတိဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးဓာတ်အားပေးဆက်ယုံတိဆောက်ရေးအတွက်ဂျပန်နိုင်ငံကဗန်တွင်ငွေထုတ်မချိဖို့အတွက်ကန့်ကွက်စာပေးပို့တဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နေမြင့်စိုးမိုးရေးအပြိုင်မှုကြောင့်တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီပြည်လုံးအပြစ်ခံရစေးရဲ့အတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်ဆက်လွယ်တန်းလျန်းကိုလာရောက်တဲ့အဖွဲ့တွေအမှတ်901ရွှေလီမြင့်ဝမ်းစစ်သေးတာဌာနကိုအပြန်မှာပလောင်တက်ကခြုံခိုတိုက်ခိုက်ခဲ့တာလို့လဲရှမ်းပြည်တပ်မတော် RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်တအောင်းလူမြောက်ရေးတပ် TNLA ပြန်ကြားရေးဌာနကတော့သူတို့ထင်းချုံနေမြေဖြစ်တဲ့နမ်ခမ်းမြို့နယ်အတွင်း RCSS SSA ကနေမြေကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတာလို့ထုတ်ပြန်ထားပါတယ်တိုက်ပွဲကြောင့်ဒေသခဏ160ကျော်နေရက်ကနေတိမ်းရှောင်ထွက်ပြေးနေရပါတယ်
ရှမ်းပြည်တောင်ပိုင်းမုံနောင်မြို့မှာဘုံးပေါက်ကွဲမှုတရက်ဖြစ်ပွားခဲ့ပြီးရေဆင်းချိုးတဲ့တံကတော့၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ30ရက်နေ့ညနေပိုင်းမုံနောင်မြို့ကုန်းတော်ဘုံးတော်ကြီးအကြောင်းရေချိုးစိတ်မှထောင်ပုံးကြောင့်တံကတော့၂ပါးနဲ့တာမဏီ၂ပါးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရှမ်းလူငယ်ကွန်ရက်ကလွယ်ခမ်းပန်ကပြောပါတယ်။ဘုံးပေါက်ကွဲတဲ့နေရာဟာမြန်မာစစ်တပ်စခန်းဤမှာဖြစ်ပြီးမြန်မာစစ်တပ်ကထောင်ထားတဲ့ဘုံးဖြစ်နိုင်တယ်လို့ဒေတာခန့်တူဖြစ်တဲ့ကိုမောင်ခိုင်ကပြောပါတယ်။ပြည်ခဲ့တဲ့နိုဝင်ဘာလ16ရက်နေ့နဲ့24ရက်နေ့တုန်းကလည်းမိုင်းရှူမြို့နယ်ဘက်မှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းလွယ်လင်ခိုင်မုံနောင်မြို့အတွင်းမှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကနေစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားစီးရေးပဋိပက္ခတွေကြောင့်လက်နက်ကြီးနဲ့ပစ်ခတ်ခံရမှုလေယာဉ်နဲ့ပုံကျဲခံရမှုတွေကြုံခဲ့ရတယ်လို့မြေမြုပ်မိုင်း3အန္တရာယ်ကိုလည်းစိုးရိမ်နေရကြောင်းဒေသခံတွေကပြောပါတယ်။
ကြောင်မီးသွေးဆက်ယုံတိဆောက်ဖို့လျာထခံရတဲ့မွန်ပြည်နယ်တနင်္သာရီတိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးကိုစားပြူဒေသခံ၃ဦးတို့ကနေဂျပန်နိုင်ငံရှိ JBIC နဲ့ JICA ဘဏ်ကိုကြောင်မီးသွေးဆက်ယုံတိဆောက်ဖို့ကိစ္စကိုငွေကြေးအကူအညီမပေးဆောင်ဖို့ပြီးခဲ့တဲ့နိုဝင်ဘာ26ရက်နေ့နဲ့29ရက်နေ့မှာတောင်းဆိုစာပေးပို့ထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြောင်မီးသွေးသုံးလျှက်စစ်တပ်အားပေးဆက်ယုံတိဆောက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ MOU MOA များလက်မှတ်ရေးထိုးထားပြီးဖြစ်တဲ့စီမံကိန်းဆက်တခုရှိကြောင်းသိရပါတယ်
ကချင်ပြည်နယ်ဖားကံမြို့နယ်ကြောက်စိမ့်မှုဒေတာကြာရယံကျေးရွာနီးမှာမြန်မာဆွေရတမတော်နဲ့ကချင်လူလာရေးတမတော် KIA အကြတိုက်ပွဲပြင်းထန်ခဲ့ပြီး KIA ပုံအူကြဆုံးခဲ့ပါတယ်နိုဝင်ဘာလကုန်မှာဆွေရတပ်တွေက KIA တပ်ရင်း6ရှစ်တန်းတစ်ခုကိုထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးပြည်သူစစ်တပ်ဘက်ကပုံနှောက်ကြဆုံးခဲ့တာဖြစ်တယ်လို့လိုင်စာကတာဝန်ရှိသူတုပုံမူကြီးနော်ဘူးကပြောပါတယ်အစိုးရတပ်ဘက်ကတေဆုံထိခိုက်မှုရှိမရှိကိုတော့အတိမပြုတ်နိုင်သေးပါဘူး။တနင်္ဂနွေလုံးပြစ်ခတ်ရဆေးရစာချုပ် NC လက်မှတ်မရေးထိုးတဲ့အဖွဲ့တစ်ခုလည်းဖြစ်တဲ့ KIA ကိုရွေးကောက်ပွဲပြီးမှမြန်မာတပ်မတော်ကနေမွန်ညင်းမြို့နယ်ဘက်မှကုန်းချောင်းလေချောင်းကနေပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။
ရ ရခိုင်အမျိုးသားပါတီ ANP ဘိုဟိုကော်မတီအစည်းအဝေးကိုလာမယ့်ဒီဇင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိ3ရက်တိုင်းစစ်တွေမြို့မှာပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီကျင်းပမယ့်ဘိုဟိုကော်မတီမျက်နှာစုံညီအစည်းအဝေးမှာရခိုင်ပြည်နယ်အစိုးရဖွဲ့မဲ့ကိစ္စ၊ပြည်ထောင်စုရေး၊ပြည်တွင်းစစ်ငြိမ်းချမ်းရေးနဲ့တခြားတိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီအစည်းအဝေးကနေပါတီခေါင်းဆောင်ပိုင်းမှာအပြောင်းအလဲဖြစ်မှာမဟုတ်သလိုပါတီတွင်းပြဿနာတွေကိုပြင်လဲအောင်ဖြစ်ရှင်းနိုင်မှာဖြစ်ပြီးပါတီကိုကြစ်လက်အောင်တိဆောက်သွားမှာဖြစ်တယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်သူဦးအေးတာအောင်ကပြောပါတယ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွှတ်တော်3ရက်မှာကိုယ်စားလှယ်ပေါင်း54ဦးအနိုင်ရရှိထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်တနင်္သာရီတိုင်းနဲ့အေရဝတီတိုင်းတွေမှာဂျပန်ကကုမ္ပဏီတွေကနေကြောက်မီးတွေတုံတက်အားပေးဆက်ယုံတိဆောက်ဖို့ကြိုးပမ်းနေတာနဲ့ပတ်သက်ပြီးဂျပန်အနေနဲ့ထောက်ပံ့မှုအားပေးမှုမပြုလုပ်ဖို့ဒေသခံတွေကဂျပန်နိုင်ငံနဲ့ရန်ကုန်မှာရှိတဲ့ဂျပန်တန်ယုံတွေထံကန့်ကွက်စာပေးပို့ခဲ့ကြပါတယ်။ဒီအခြေအနေကိုတော့မြင်းစနိုင်းရဲ့စူးစီးချက်ကိုနမ်ဟောင်းကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာတိဆောက်ဖို့လျားထားတဲ့ကြောက်မီးသွေးတုံးဓာတ်အပိစေုံတိဆောက်ရေးအတွက်ဂျပန်နိုင်ငံကဗန်တွေငွေထုတ်မချိဖို့ဂျပန်နိုင်ငံအထူးကန့်ကွက်စာပေးပို့ထားတယ်လို့မွန်ပြည်နယ်ရေးမြို့နယ်အန်ဒင်ဒေတာကလူငယ်အမျိုးသမီးမိဆိုင်စွန်းကအခုလိုရှင်းပြပါဗျာ။
အခုကျွန်မတို့ရဲ့စာကားကိုတိကျပြီးဒီကစားနဲ့ကြံကြကံပေါ့နော်ကျမတို့ဒီသားမှာစံပြီးဆိုရင်လာဆောင်ကျပန်ကုန်ဒီဘူးပတ်စံပြီးထုတ်ပြီးဘုတ်ကျမတို့အေးဆောင်ကိုကျမတို့ပြန်ခံရောမှာသတ်တယ်
ကြောင်မီတွေစက်ယုံတီဆောက်မဲ့ဒေတာကနေကိုစလဲတွေကတဆက်တဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကိုလည်းစာရေးသားပေးပို့ခဲ့တယ်လို့လည်းမိဆိုင်စွန်းကပြောပါတယ်ကန့်ကွက်စာတွေကိုဂျပန်ဘဏ်တွေဖြစ်ကြတဲ့ Japan Bank for International Cooperation JBIC နဲ့ Japan International Cooperation Agency JICA တွေထံပေးပို့ခဲ့ကြတာဖြစ်ပါတယ်။တနင်္လာနေ့တိုင်းဒေတာကြီးမှတည်ဆောက်မဲ့ကြောင်မီသွေးစက်ယုံစီမံကိန်းကိုလည်းဒေတာခန်တွေကကန့်ကွက်တယ်ဆိုတဲ့အကြောင်းကိုမြိတ်ရှိရှိအဖွဲ့မှကိုအောင်နိုင်ဦးကအခုလိုပြောပါတယ်
ဒီတနင်္လာနေ့ဒီတော့ဒီရှောင်းမှာရှိတဲ့ရွာတွေတိတိကျကျလို့ဆိုရတယ်မေးတယ်သူတို့လည်းလက်မခံဘူးဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ share နဲ့ရွာတွေနေပြီးအကုန်လုံးဆွတ်ဆုပ်ပုံမှာပေါ့တဲ့သူတို့တနင်္လာနေ့မှာဒီရှောင်းလုံးမှာရှိတဲ့ရွာတွေကဘယ်သူမှလက်မခံဘူးအဲကြောင့် company လက်ကွက်မယ်အဲဒီ company ကိုဒီကုညီမှုစုကျူးစောင်းနေတဲ့ဂျပန်နိုင်ငံမှာရှိတဲ့ company လက်ကွက်မယ်ဆိုပြီးတော့ကိုတို့ဝိုင်းပြီးတော့စတင်ဖို့ကြိုးစားကြတာ
တနင်္လာနေ့ဒီတာမှာကြောင်မီတွေစက်ယုံလာဆောက်တာဟာတနင်္လာနေ့ဒီတာကိုဖျက်ဆီးဖို့ရာဖြစ်တယ်ဆိုတာကိုလည်းကိုအောင်နိုင်ဦးကအခုလိုပြောပါတယ
်ကဘာကလုံးဝလက်မခံလို့ရှော့ချနေတဲ့ဒီကြောင်မီတွေစက်ယုံတွေကိုကိုတို့ဒေတာတွေမှာလာပြီးအကောင့်တက်ဖို့ရာဟာတနင်္လာနေ့တိုင်းဒေတာကြီးကိုဖတ်မလို့လုပ်နေတာလည်းအတူတူပဲ
ဂျပန်နိုင်ငံကကုမ္ပဏီတွေကနေရင်းနှီးမြှုပ်နှံမဲ့ကြောင်မီသွေးတုံးဓာတ်အပိစက်ယုံတွေဟာမွန်ပြည်နယ်ဆိုရင်အန်ဒင်အရာဝတီတိုင်းမှာဆိုရင်ငရုတ်ကောင်းနဲ့တနင်္သာရီတိုင်းမှာတာရပွင်ဒေသတွေမှာစောက်ဖို့အစီအစဉ်ထားပါတယ
်။ဆက်ပြီးတော့ကယားပြည်နယ်ပရူဆိုမြို့နယ်မှာရှိတဲ့အမတ်ဆက်လေးစစ်လေးကျင်ကြီးကျောင်းကတပ်သားတွေဟာတပ်ဧရိယာမဟုတ်တဲ့နေရာတွေမှာစစ်ရေးလေးကျင်းမှုတွေပြုလုပ်နေတဲ့အတွက်အနီးနားမှာရှိတဲ့မာခရိုရှိကျေးရွာအုပ်စုနဲ့ဒေါ်လောခုကျေးရွာတွေထဲနေမြေချက်ထွင်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။တယ်လီချင်းရေးကြောင်းတိဆောက်ကလေးကနေဒေသခံတွေရဲ့လေယာချမ်းမြေတွေတောင်ယာတွေသိမ်းဆီးခံခဲ့ရတဲ့ဖြစ်စဉ်တွေအပေါ်အခြေခံပြီးစိုးရိမ်စိတ်ဖြစ်ပွားနေတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားတဲ့သတင်းလွှာကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်ရှင်။
ကယားပြည်နယ်အမှတ်14စစ်လေကြီးရေးကျောင်းကတပ်သားတွေတပ်ဧရိယာပြင်ပတ်မှာစစ်ရေးလေ့ကျင့်နေမှုနဲ့ပတ်သက်ပြီးဒေသခံဥတူရယ်ကအခုလိုဆိုပါတယ်
။စစ်ပြတော့တခုခုသူပြတဲ့အနေအထားပုံမှန်လဲစိတ်ခေါ်မှုတခုလဲဖြစ်နိုင်တယ်ဒီတပ်ရဲ့ဧရိယာထဲမှာသူလက်ကျင့်ဖို့တော့လုံလောက်နေပြီကျွန်တော်ထင်တယ်ပဲဒါပေမဲ့ဒီအပြင်ကိုဆက်ဆက်ထွက်လာပြီးတော့တမီတကာထွက်လာတာပဲကျွန်တော်အဲ့လိုမျိုးပဲတောက်တာလို့ပေါ့
စစ်လေကြီးရေးကျောင်းနီးမှာရွာပေါင်း6ရွာရှိပြီးစစ်သားတွေရှိလာပြီးတဲ့နောက်ပိုင်းမှာလဲအနီးနားရွာတွေကဒေသခံတွေအတွက်တော့လုံခြုံမှုမရှိပဲစိုးရိမ်ထိတ်လန့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်သားလက်ကြီးရေးကြောင်းကို2012ခုနှစ်ဇူလိုင်လမှာစတင်အကောင့်တဲ့ပေါ်တည်ဆောက်ခဲ့ရမှာဒေသခံပြည်သူတွေရဲ့တောင်ယာဧက3000ကျော်ကိုတင်စီခဲ့ပြီး2014ခုနှစ်ဩဂုတ်လမှာတန်ဆွလွတ်မြေဖြစ်169ဧကကိုပြန်ပေးခဲ့ပါတယ်စစ်လက်ကြီးရေးကြောင်းစီမံကိန်းကြောင့်ဒေသခံတွေရဲ့နှစ်နာဆုံးရှုံးမှုနဲ့ပတ်သက်ပြီးတင်းတင်းတဲ့ရော်ကြီးမရတဲ့ပြင်ချင်းချောင်းမှုတွေပါရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဥပြားရဲကတော့သူ့ရဲ့တောင်ယာ3ဤကကျော်အသိခံလိုက်ရတာပါဒီကိစ္စနဲ့ပတ်သက်ပြီးဥပြားရဲပြောတာကတော့
through latira le yari le chom cha thama u dilu myo latte twa re di to pa sile ma pyo thaw u dilu twa tu sida ne dilu latte twa cha la
kya pye ne twin phi pye ne de le ya mi pyatana mya su ha sit ta taim mi mya ni da cha dira khan rue ga le cha yoe mu ri so mu ni de lo gye ni pi tu lu nge mya tamaka tawun khan u jo thain aung ga su ba de
chalo lo di ta di ye mi sin di a ni ne ga le tat ne phit de pyatana di ma so yin thait tai yin san ye mu ma shi da wo le chalo lo twa ya de a li twa cha mo lo သူတို့တွေအနေနဲ့လောက်ကင်ပေးဖို့အတွက်လည်းဒါစနစ်တကျစုံစမ်းမှုတွေသူတို့ခွင့်ပြုချက်ရယူမှုတွေဆိုတာတွေကိုလည်းကျွန်တော်တို့ရှုမြင်နေရတယ
်ဒေရအတွင်းအမှတ်၄၄စစ်လေးရေးကြောင်စတင်ရောက်ရှိလာကြတဲ့ကဒီကနေ့အချိန်ထိဒေရခန့်ရွာသူရွာသားတွေရဲ့ဘဝလုံခြုံမှုမရှိတော့ပဲတောင်ရလောက်ကတွေညှော်နေသွားပြီးစာဝတ်နေရေးပိုင်းမှာလည်းအတော်လေးကိုအခက်အခဲကြုံလာရတယ်လို့ဒေရခန့်တွေကပြောပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တမရော RCSS SSA တို့နေမြေစိုးမိုးရေးအားပြိုင်မှုကြောင့်တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုတစ်ရက်ဖြစ်ပွားခဲ့ပြီးတန်ကြော၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI 1တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနိုင်ငံအခြေစိုက် BNN အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တော်ရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့012-32-382-5994ကိုခေါ်ဆိုနိုင်ပါတယ်။ Fax နံပါတ်ကတော့012-32-382-5994ဖြစ်ပါတယ်။ VOA မြန်မာပိုင်းကြာတာပြည်နေညအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကကြေညာပေးပါမယ်ရှင
်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကလူမှုဖူလုံရေးဆိုင်ရာဌာနတစ်ခုမှာအသက်20ကျော်အရွယ်ဖြစ်ကြတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကဘာကြောင့်တနက်နေ့ဝင်ပစ်တယ်ဆိုတာကိုသိရဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေပါတယ်။အဲ့ဒီပြစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး18ယောက်ထဲမှာနေထိုင်ရရပါတယ်။ဆာယက်ဖာရူခ်နဲ့တာရှ်ဖင်မာလစ်တို့ကိုဆွဆွဲထားတဲ့အခုတိုက်ခိုက်မှုဖြစ်ရဟာရဲတွေကသူတို့ကားကိုနောက်ကလိုက်ဖမ်းပြီးကားကိုဝိုင်းလိုက်ပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်ပြီးတော့မှအဆုံးသတ်သွားတာပါ။အဲ့ဒီအရာကကျမကြီးဌာနမှာလုပ်လုပ်တဲ့ဖာရူခ်ဟာတနက်ပြစ်ခတ်မှုဖြစ်တဲ့အင်လန်ဒေတာဆိုင်ရာဌာနမှာလုပ်တဲ့ခရစ်မတ်ပွဲတော်အကျိုးပါတီပွဲကိုရောက်ခဲ့တယ်လို့ရဲတပ်ဖွဲ့ကဗိုလ်ထုနေအစောပိုင်းမှာပြောပါတယ်။ဆီးရီးယားကဆွေးနွေးဝါဒကိုတိုက်ခိုက်တာမှာနိုင်ငံတကာပူပီးပူပေါင်းဆောင်ရွက်ကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအနုဆော်လိုက်ပါတယ်။နှစ်ပတ်လည်နိုင်ငံခြေပြမိန့်ခွန်းထဲမှာမစ္စတာပူတင်ကအဲ့ဒီလိုပြောသွားတာပါ။တူရကီဟာ IS အစွန်းရောက်အုပ်စုစီကနေရင်နံဝယ်နေတယ်လို့လည်းရုရှားလူတော်မှာပြောတဲ့မိန့်ခွန်းနဲ့မစ္စတာပူတင်ကထပ်ပြီးဆွဆဲတော့ပါတယ်။ပြီးကြတဲ့လကဆီးရီးယားနယ်စပ်နားမှာရုရှားစစ်လေရေးဒဇင်းကိုတူရကီကပြစ်ချပြီးတဲ့နောက်ရုရှားနဲ့တူရကီကြားဆက်ဆံရေးတင်းမာနေတာပါ။အမေရိကန်ဆူရရဲ့သတင်းချက်လက်တွေကိုအင်တာနက်ကနေခိုးယူတာဟာတရုတ်ဟက်ကာတွေရဲ့လက်ချက်ဆိုတာကိုတရုတ်ကပထမဆုံးအကြိမ်ဖြစ်ဝန်ခံလိုက်ပါတယ်။ဒါပေမဲ့အဆူရကကူညီတဲ့လို့ရမဟုတ်ဘူးလို့တော့ညင်ပါတယ်။ဝါရှင်တန်မြို့တော်မှာဒီသတင်းပတ်တွင်လုတ်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေအတွင်းပြောဆိုကြတဲ့အကြောင်းအရာမျိုးမျိုးထဲမှာဒီဖြစ်ရပ်နဲ့ပတ်သက်တာလည်းပါဝင်တယ်လို့တရုတ်နိုင်ငံမှာသတင်းဌာနကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA တာဝန်ရှိသူတွေကိုဖမ်းဆီးတဲ့ဒီကနေ့နောက်ဆုံးဖြစ်ရပ်မှာ FIFA ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ Alfredo Harwood နဲ့ Juan Angel Naputo ကိုဖမ်းလိုက်တယ်ဆိုတာဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ဇူရစ်မြို့မှာရတဘောကစစ်စစ်ချိန်တွင်သူတို့ကိုအမေရိကန်ပြည်ထောင်စုလက်ထက်လွှတ်ပြောင်းမှာနှစ်ယောက်စလုံးကကန့်ကွက်တယ်လို့ဆွစ်ဇာလန်တရားရေးဌာနကပြောပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမာကင်ပြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Sidrich Franklin ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.